ကျွန်တော်ညနာရီဝဲတီးတီးရှိပါပြီ။ရသော်ဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုတနာရီပူပေါ်လောက်အချိန်ယူပြီးတော့နာယူခြင်းမျိုးကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတကိ1386ခုနှစ်ပြုံးလာပြီးတော့4ရက်2014ခုအလားပိုင်းသက်ခွန်နေရနေ့ညာကြာအခါကာလမှာသတိတိုင်းဒေတာကြီးမုံရွာမြို့ရှိကြီးကုန်ရှိတော်မြတ်ကြီးဤသာသနာ့ဗိမာန်တော်တွင်မှဆင်းရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ခွင်မှာဒီနေ့များဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့သာကြီးဥထုံးဝင်းနှင့်ဣဿွေပေါင်းတဲ့များသူပောင်းပြီးတော့ပြုလုပ်ကြတဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီနေ့များပေးတတ်ပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းမျိုးခွင့်ရကြသည်။ဘုရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါသည်။ဒီတော့ဒီနေ့များတရားနာရောက်ရှိလာကြတဲ့ပေးတတ်ပေါင်းသူတော်ကောင်းတို့ကိုဘုရင်တို့မနေ့တုန်းကတရားရဲ့အဆက်မင်္ဂလာတရားတော်ဆုံးပြီးတော့တပည့်တော်ကောင်းသူတော်တို့ဒီကနေ့ညတဘောသဗ္ဗမစရိယံသအရိယသစ္စာနာတတနာနိဗ္ဗာန်တစ္ဆိကိရိယာသဣတံမင်္ဂလမုဒ္ဒမံဆိုတဲ့ကာထာလေးကိုဒီကနေ့ညပြည့်တော်ကောင်းသူတော်ကောင်းတို့နာယူခြင်းလိုကြမယ်မင်္ဂလာတရားတော်အပိုင်း၈ပေါ့နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အားလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်ဤတန်ကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတဉာဏ်ဒီဟုသောပညာကိုတို့မဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတ်တည်မြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးလည်းဥတည်မူပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိသောတာဝိရတမောဟတမံသန္ဓရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာရောဖြင့်အိမြတော်စေနှလုံးလဲရှိတော်မူဝါဘိသတောပညာပိသောတာဝိရတမောဟတမံရဟတမတိဟုသောအယံဝလင်းပြန်ဝိဇာတိဟုသောမိုက်မောင်ကိုဖဲခွာတော်မူပြီးထသောအန္တရမကလောကကရုံလူနံမြမတ္တဝါနန္ဒတို့၏ကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုတ်တံဒေဝမနုတံဤရယနေဧတဒိဋ္ဌာလာယရှိငါတံသောဂတိရောမသည်သူတည်းကင်းတို့တော်မူပြီထသောသူကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းမူသာမြတ်စွာဘုရားမူဝါပြီထသောဘုရားသစ္စာလေးရာတရားမြတ်ကိုလက်ပေါ်တင်တာဗရမျာကဲ့သို့ယသာထင်းတဲ့တည်မြေတဘုရားရှင်ကိုတော်မြတ်ကြီးကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုဆိုပညာပရမတ်မှမူကျုဏနပြဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝိနည်းဝနာမှာကာယဝစီမနောရှိရသုံးလင်းဒွါရပနာမဖြင့်ဒုက္ခယုကျိုးလက်ဆောင်မောဟရှိခိုးဥညွတ်ပါ၏မြတ်စွာဘုရားမင်္ဂလာတရားတော်နာယူပြုကြရအောင်ဗျာတဘောဇဗျမစရိယံသရိယံတစ္ဆာနာတတနံနိဗ္ဗာန်တစ္ဆိကိရိယာသဣတံမင်္ဂလမုဒ္ဓမံဒီဝါဘုဒ္ဓတိလိုရေးဖြင့်မိလျှောက်လာတဲ့ဥဏ္ဏသာယောတဘောဇအကျင့်ကိလေသာငြိမ်းချမ်းအကျင့်ကောင်းလို့ကိုအကျင့်သုံးရခြင်းဒီ၎င်းယာဗျမစရိယံသအကျင့်မြတ်သောဗျမစရိယအကျင့်မြတ်ကိုအကျင့်သုံးရခြင်းဒီ၎င်းအရိယာတစ္ဆာနံအရိယာတို့သည်တိအပ်သောတစ္ဆာလေးပါးတရားတို့ကိုယံတပနင်းစအကျင့်တိမြင်ရခြင်းဒီ၎င်းယံနိဗ္ဗာန်တစ္ဆိကိရိယာစအကျင့်နိဗ္ဗာန်ကိုမျက်မှောက်ပြုရခြင်းဒီ၎င်းအထေတန်တိရှိပါကုန်၏ ဣဒံဤလေးပါးသောတရားတို့သည်ဥဒ္ဓမမြတ်လာစွာသောမင်္ဂလာမင်္ဂလာတရားမြည်ပါသည်၏ဘုရင်တို့မြတ်စွာဘုရားဒီကထာဖြင့်မင်္ဂလာတရား၄ပါးတဘောဇံဇမသရိညာသအရိယာတစ္ဆာနာတတနာနိဗ္ဗာန်ပစ္စည်းကိရိယာသဒီကနေ့ညပေးတော်ကောင်းသူတော်ကောင်းတို့နာယူကြည့်လို့ကြားရမယ့်မင်္ဂလာတရား၄ပါးနံပါတ်၁ကဘာလဲဆိုတော့တပဆိုရင်အချင်းမြတ်ကိုရှင်သုံးရခြင်းပေါ့ဒီနေရာမှာဦးဇင်းတို့တပဆိုတာဘာလဲကိရိတာငိမ့်ချောင်းအကျင့်တွေကိုပြင်းပြင်းထန်ထန်ရှင်သုံးတဲ့သဘောမျိုးကိုဒါတပလို့ဒီလိုခေါ်ပါတယ်ဒီနေရာမှာဦးဇင်းတို့ဟိုနောက်ပြောမယ့်ဇမသရိယဇမသရိယမြတ်သောအကျင့်ကိုရှင်သုံးရမယ်ဆိုတဲ့နေရာမှာလည်းပဲဟိုမြတ်သောအကျင့်အရာအကျင့်ကဘာလဲဒီနေရာမှာတပနဲ့ဇမသရိယဒီနှစ်ခုရဲ့ထူးခြားချက်ကိုအဘိဓမ္မာသူတော်ကောင်းတို့နားလည်ဖို့လိုတယ်ပေါ့ဘုရင်တို့စေတေကံဆရာဘုရားကြီးကတော့ဒီတပနဲ့ဇမသရိယတွေအရင်ကြီးမကွာခြားလာဘူးဆိုပြီးတော့ကျမ်းဂန်တွေထဲမှာဖွင့်ဆိုထားတဲ့အဓိပ္ပာယ်မျိုးမျိုးကိုအဲ့ဒီမှာရေးပြထားတယ်ဒါဦးဇင်းတို့တာမန်သူတွေနားလေယုံလို့ပြောရမယ်ဆိုလို့ရှိရင်တပဆိုတဲ့အကျင့်ကဘာပြောတာတော့ဆိုတော့သီလဝိတုဒ္ဓိသီလအကျင့်ကိုယူရမယ်လို့သူတို့ကြီးကရှင်းရှင်းလင်းလင်းပြောတာဇမသရိယယမြတ်သောအကျင့်ကိုရှင်းတယ်ဆိုတဲ့နေရာမှာကျတော့ဘာကိုယူရမှာတော့ဆိုတော့သမထအကျင့်ဝိပဿနာအကျင့်ကိုရှင်းသုံးတဲ့သဘောမျိုးကိုဒါဇမသရိယယယူရမယ်ပေါ့ဟုတ်လားဒါကြောင့်ပြေသောကောင်းသူတော်တို့တပဆိုတဲ့မင်္ဂလာနဲ့ပြည့်စုံအောင်နော်ကိုယ်နဲ့နှုတ်ကိုကောင်းစွာတန့်ရှင်းအောင်အပြည့်ကင်းအောင်တင်းတင်းစောင့်ရှောက်ရတဲ့အကျင့်ကိုကျင့်ဖို့လိုရဲ့ပေါ့ဒါမှမင်္ဂလာရှိမယ်ပေါ့နောက်ဗြဟ္မစရိယယမြတ်သောအကျင့်ကိုကျင့်မယ်ဆိုရင်တော့သတ္တမာတိအကျင့်ပညာအကျင့်ကိုကျင့်ရမယ်ပေါ့သမာတိဆိုတာကတော့သမထဘာဝနာတစ်မျိုးမျိုးကိုကြိုးစားအားထုတ်ပြီးတော့စိတ်ရဲ့တည်ငြိမ်အေးချမ်းတဲ့သဘောလို့အကျဉ်းချနာလေရပညာဆိုတာကတော့ဒုက္ခနာမှာဖြစ်နေတဲ့ဒုသဘာဝနန္တဘာဝသဘာဝတရားတွေဟာဖြစ်ပေါ်လာပြီးတဲ့နောက်ပစ္စည်းပြောင်းလဲထုတ်ပြောက်သွားကြတယ်ဆိုတဲ့အချက်ကိုမှန်မှန်ကန်ကန်သိမြင်နားလည်တဲ့ပညာပေါ့အဲ့ဒီသမထဘာဝနာဝိပဿနာဘာဝနာကိုကြိုးစားအထုတ်မယ်ဆိုလို့ရှိရင်ဒါဇမသရိယမြတ်သောအကျင့်ကိုရှင်းတယ်လို့ဆိုရတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာကျမ်းဂန်နေထဲမှာတော့တပအရာအမျိုးမျိုးအသေးစိတ်ဖွင့်ထားပါတယ်အဒူတင်အကျင့်တွေကိုရှင်းသုံးတာလည်းဒါတပပေါ့။ဟောဘေးတပောင်းသူတော်ကတော့လည်းပဲနားထဲမှာယဉ်တိထားတဲ့စကားလုံးတွေရှိပါတယ်။ခန္တီပရမန်တပောတိဋ္ဌာဟုတ်လား။အနေညာကတောင်ပြောခဲ့တယ်လေ။ဒီခန္ခြင်းဆိုတဲ့ခန္တီတရားဟာတော့အကျင့်တကအကျင့်ထဲမှာအမြတ်ဆုံးအကျင့်ပဲဆိုပြီးတော့အဲ့ဒီမှာတပဆိုတဲ့စကားလုံးလေးမပါဘူးလား။ပါတယ်နော်။အဲ့ဒီမှာတော့တပအရာခန္တီကိုယူတယ်ပေါ့။နောက်ပြီးတော့ပိဋကပေါင်းသူတော်ကောင်းတို့သမက္ကနာတဘောတုခောဆိုပြီးတော့အဲ့ဒီစကားလုံးလေးလည်းကြားဦးတယ်မဟုတ်လားညီညွတ်သူတို့ရဲ့ကိရိတာငင်းချောင်းအကျင့်ကောင်းကိုကျင့်ရတာဟာချမ်းသာတယ်ဆိုပြီးတော့မြတ်စွာဘုရားဟောထားတာလေဟုတ်တယ်မဟုတ်လားသူခောဗုဒ္ဓနာမုပ္ပါတော့ဒုက္ခတတ္တမဒေသနာဒုက္ခတံခတ္တသမက္ကီသမက္ကနာတဘောတုခောဒီစကားလေးကြားဦးတယ်မဟုတ်လားအဲ့ဒီမှာလည်းတပဆိုတဲ့စကားလုံးလေးမပါဘူးလားပါတယ်ဟုတ်လားအဲ့ဒီမှာပြောထားတဲ့တပကဘာလဲဆိုတော့ညီညွတ်သူတို့ရဲ့ကိရိတာငိမ့်ချောင်းအကျင့်ကောင်းကိုကျင့်သုံးရခြင်းတည်းချမ်းသာတယ်ပေါ့ဟုတ်လားဥစဉ်တို့ဒီနေရာမှာတပအရာဒိဋ္ဌိအမျိုးမျိုးဖွင့်ဆိုထားတာရှိတယ်တပဒီရင်နဲ့ဓမ္မသရိယဓမ္မသရိယဒီရင်တပလို့အဲ့ဒါလို့သိပြီးတော့မကွာခြားတဲ့အဓိပ္ပာယ်မျိုးတွေပြောထားတာလည်းရှိတယ်ဆိုပြီးတော့ဆောဘုရားကြီးကတော့အကျင့်တော်ရေးပြထားတယ်ပေါ့နော်ဒီနေရာမှာဦးဇင်းတို့ဗြဟ္မစရိယအရာကိုလည်းပဲမမြတ်တဲ့မေထုံအကျင့်ကိုရှောင်ကျင်ခြင်းအရဟံအကျင့်ကိုရှင်သုံးနိုင်ခြင်းနောက်သာသနာတော်ရဲ့ကောင်းမြတ်တဲ့အကျင့်တွေကိုဒါဗြဟ္မစရိယဆိုပြီးတော့အဲ့ဒါလိုလည်းပဲအဓိပ္ပာယ်ဖွင့်ဆိုထားတာရှိတယ်ပေါ့ဒီနေရာမှာဦးဇင်းတို့ရှင်းရှင်းလင်းလင်းလွယ်လွယ်ကူကူပိုင်းပိုင်းခြားခြားနားလည်သွားဖို့ရတာအကောင်းဆုံးကတော့သတို့ကြီးနောက်ဆုံးကောက်ချက်ချသွားတယ်တပအရာနော်ဒီလအကျင့်ကိုယူလိုက်မယ်ဟုတ်လားဗြဟ္မစရိယအရာသမာဓိအကျင့်ပညာအကျင့်ကိုယူလိုက်မယ်ဆိုရင်ဒါအကျင့်မြတ်ဒီအရာအကုန်လုံးစုံသွားတဲ့အတွက်ကြောင့်အလွန်တရာမှလည်းစိတ်ထဲမှာရှင်းလင်းသွားတယ်လို့ဆိုရမယ်ပေါ့ဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တပအရာဒီလကိုကျင့်သုံးရမယ်ဇမသရိယအရာသမထဘာဝနာဝိပဿနာဘာဝနာတို့ကိုကျင့်သုံးရမယ်အဲ့ဒါဆိုလို့ရှိရင်ဒကာမတို့ဦးဇင်းတို့ဒီမင်္ဂလာတရား၂ပါးနဲ့ ြည့်စုံပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒီနေရာမှာဘာကြောင့်ဒီတပအကျင့်ဇမစီရကိုအကျင့်ကိုရှင်းတဲ့နေရာမှာမင်္ဂလာဖြစ်ရတယ်လေမင်္ဂလာဆိုတာကိုကတော့ကောင်းကျိုးချမ်းသာကိုဖြစ်စေတာဒီပွားခြင်းရဲ့အကြောင်းဒါမင်္ဂလာလို့ဆိုတာဆိုတော့ဒီတိလာတရားသမာဓိတရားပညာတရားဟာတကယ်ချမ်းသာတဲ့ချမ်းသာမှန်ကိုရပြီးတော့ကြီးပွားခြင်းအစ်စ်ဖြင့်ကြီးပွားဖို့အကြောင်းတရားတွေဖြစ်တဲ့အတွက်ကြောင့်ဒီအကျင့်တွေကိုကျင့်သုံးရခြင်းသည်ဒါတကယ်ကိုကြီးကျယ်တဲ့မင်္ဂလာရှိသွားတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဒီတိလာအကျင့်သမာဓိအကျင့်ပညာအကျင့်တွေကိုမကျင့်သုံးနိုင်ဘူးဆိုလို့ရှိရင်ဒီနေရာဖြင့်ဒီတပအကျင့်ဓမ္မစရိယအကျင့်ကိုမကျင့်သုံးနိုင်ဘူးဆိုလို့ရှိရင်ဒါမင်္ဂလာမရှိဘူးပေါ့ဟုတ်ရဲ့လားဒါကိုလည်းပဲပွင့်ပြန်ပြီးတော့နားလည်ဖို့မလိုဘူးလားလို့တယ်ဦးဇင်းတို့ဒီနေရာမှာဘဝမှာတကယ်အကြီးတကယ်ဒီတကယ်ဒုက္ခတွေကျုံလာပြီဆိုလို့ရှိရင်ဒီအကျင့်တွေကသာလဲကိုယ့်ဘဝအတွက်အာဟုရာအဖြစ်ဖြစ်တယ်ဟုတ်ရဲ့လားအင်းဦးဇင်းတို့တကယ်အကြီးတကယ်ဒီတကယ်ဒုက္ခတွေမကျုံသေးလို့တခြားတခြားသောအရာတွေကိုဒကာတော်များတို့ဦးဇင်းတို့ဒီနေရာအာဟုရာချင်ပြီးတော့အာဟုရာအဖြစ်နဲ့ရှားထားကြတာတော့ရှိတာပေါ့ဟုတ်လားတို့တော့အဲ့ဒီအရာတွေဟာတကယ်အကြီးတကယ်ပြီးမှအာကိုရာမဖြစ်ဘူးနော်တကယ်ကိုကြီးကျယ်တဲ့ဒုက္ခနဲ့တွေ့လာပြီဆိုလို့ရှိရင်ဒီအကျင့်မြတ်တွေကသာလဲဒီနေရာချင်းကိုကျင့်သုံးထားတဲ့အကျင့်တွေကသာလဲကိုယ်ဘဝအတွက်အာကိုရာဖြစ်မယ်ပေါ့ဒီနေရာမှာဥယျာဉ်တို့အလုံးမဟောတိတာထင်ရှားတဲ့ဟောမြတ်စွာဘုရားလက်ထက်ကအဖြစ်အပျက်တစ်ခုပြောပြတယ်ဘဝမှာတကယ်အကြီးတကယ်ပြီးနဲ့ကျုံးလာလို့ရှိရင်ဒီအကျင့်တွေကလွယ်လို့ချမ်းသာကြောင့်တရားကိုမမြင်ဘူးဆိုပြီးတော့မြတ်စွာဘုရားဟောတာတာရှိတယ်နော်နိညတရာဘုဇတပ္ပတာနိညတင်္ဂရိယသံဝရာနိညတရာတပ္ပနိဒ္ဒသာသုတိံပတ္တမိပန္နိနာဆိုပြီးတော့ဥယျာဉ်တို့သာဂတာဝကတန်ယုတ်ပါဠိတော်မှာဂါထာလေးတစ်ခုရှိတယ်နိညတရာဘုဇတပ္ပတာနိညတင်္ဂရိယသံဝရာနိညတရာတပ္ပနိဒ္ဒသာသုတိံပတ္တမိပန္နိနာတဲ့ဒီဂါထာလေးရှိတယ်ဒီလိုကဒီဂါထာလေးကိုဥယျာဉ်တို့အန္တရာယ်ကင်းတယ်၊ဘေးကင်းတယ်၊အလွန်အဆွမ်းထက်တယ်ဆိုပြီးတော့ကြွကြဆိုကြတာရှိတယ်ဒီကထာလေးနဲ့ပတ်သက်ပြီးတော့အလွန်လဲကောင်းပါနဲ့ဒီကထာရဲ့အဓိပ္ပာယ်ကသူကဘာပြောလို့ဆိုတော့ဘုဇာဘုဇင်အကျင့်တရားကိုအညတရကျင့်ထား၍ပန္နိနံတတ္တဝါတို့ရဲ့သုတိချမ်းသာကြောင့်တရားကိုနတ်ပတ်တံမိငါဘုရားမြင်တော်မမူတဲ့တော့လောကကြီးမှာဘုဇင်တရားကိုချမ်းထားပြီးတော့တခြားသောချမ်းသာကြောင့်တရားကိုငါမမြင်ဘူးတဲ့တပတ္တာအကျင့်တရားတွေကိုအညတရာကျင့်သွား၍ပါဏိနံတတ္တဝါတို့ရဲ့သုတ္ထိန်ချမ်းသာခြင်းကိုနပတ္တံမိမမြင်ဘူးတဲ့။နောက်အကျင့်တရားမပါဘဲနဲ့လောကမှာချမ်းသာဖို့ဆိုတာမဖြစ်နိုင်ဘူးဆိုတဲ့အတိတ်ပဲပေါ့ဟုတ်လား။အိန္ဒြိယသံဝရမျက်စိနာနာလျှာကိုယ်စိတ်ကိုစောင့်ထိန်ခြင်းနော်အပြစ်ကင်းအောင်ဒီအိန္ဒြေ၆ပါးနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်အောင်နောက်ကောင်းကောင်းပုံပေါ်ပညာနဲ့စောင့်ထိန်ခြင်းဆိုတဲ့နောက်တတိနဲ့စောင့်ထိန်ခြင်းဆိုတဲ့ဒီအိန္ဒြိယသံဝရကိုအညတရာရှင်းထား၍ပါဏိနံတတ္တဝါတို့ရဲ့သုတ္ထိန်ချမ်းသာခြင်းကိုနပတ္တံမိမဖေရမမြင်ဘူးတဲ့ဟုတ်လားပြီးတော့ဦးဇင်းတို့ဗာဆက်ပြောလို့ဆိုတော့သဗ္ဗနိတ္တကအလုံးစုံသောကိလေသာတရားတွေအလုံးစုံသောအရာတွေကိုရှင်းပြီးတော့တကယ်ကိုညစ်ကပ်ကြွတာမှုကင်းတဲ့နိဗ္ဗာန်ချမ်းသာကိုအညတရာရှင်းထား၍ပါဏိနံတတ္တဝါတို့ရဲ့သုတ္ထိန်ချမ်းသာခြင်းကိုနပတ္တံမိမမြင်ဘူးဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကလောကကြီးမှာဒီတရား၄ပါးသာလင်ချမ်းသာဆိုပြီးတော့ပြောသွားတာပေါ့။နော်။ဗာမရာတော့ဆိုတော့ဘုဇာဆိုတဲ့ဘုဇင်။နော်တပဆိုတဲ့အခုပြောတဲ့အကျင့်။နောက်ပြီးတော့အိန္ဒြိယသံဝရ။အိန္ဒြိယဆိုတာကမျက်စိနန္ဒတရားကိုစိတ်ကိုအိန္ဒြေအိန္ဒြိယလို့ခေါ်တယ်ပေါ့နော်။အေး။အဲ့ဒီအိန္ဒြေ၆ပါးကိုလုံခြုံအောင်စောင့်ထိန်ခြင်းပြီးတော့သဗ္ဗနိတ္တသဆိုတဲ့ညစ်ကပ်ကြွတာမှုအလုံးကိုစွန့်ခွာထားတဲ့ဟုတ်လားနိဗ္ဗာန်ဆိုတဲ့တရားပေါ့။ဒီတရား၄မျိုးကလွယ်လို့တခြားချမ်းသာကြောင့်တရားကိုမမြင်ဘူးဆိုပြီးတော့မြတ်စွာဘုရားဒီကံထာလေးဟောတယ်။အဲ့ဒါဘာလို့ဟောတာတုန်းဆိုတော့ဦးဇင်းတို့ဟိုဘာဝနာတရားနဲ့ပတ်သက်ပြီးတော့ဒီအကြောင်းအရာလေးကိုဘုန်းတော်ကြီးတော်တော်များများဟောလေဟောတာရှိတဲ့အတွက်ကြောင့်ဒီတတော်လည်းပဲကြားဖို့ပြီးသားဖြစ်မယ်လို့ဦးဇင်းထင်ပါတယ်။မြတ်စွာဘုရားလက်ထက်ကဦးဇင်းတို့တာဝရိနာနတ်ပြည်မှာဟိုသူပြမနတ်သားဆိုတာရှိတယ်တဲ့။အဲ့ဒီသူပြမနတ်သားမှာဟိုနတ်သမီးအချွေရံတထောင်လောက်ရှိရလို့ဆိုတယ်။အဲ့ဒါတနေ့တော့နန္ဒဝံဥယျံကိုသွားပြီးတော့နတ်သမီးပေါင်းတထောင်နဲ့ဟိုအလုံးကြီးကျယ်တဲ့လှပတဲ့နော်နှစ်ပန်းပင်ကြီးပေါ်တက်ပြီးတော့နော်နတ်သမီး900ကနှစ်ပန်းခူးကြအေးတဲ့သူတို့ရဲ့နှစ်သားကိုဝိုင်းဝန်းပြီးတော့ပြောဆက်ဖို့ပေါ့အဲ့ဒီမှာအောက်မှာနတ်သမီး900နဲ့သူပြမနှစ်သားကနေတယ်ပေါ့အဲ့ဒါအပေါ်ကနတ်သမီး900ကတိပင်ပေါ်မှာ နော်တခင်တချောချောချိုးပြီးတော့နှစ်ပန်းနေခိုးရတယ်။ဟောနတ်သမီးတွေဟာတကူရှိတဲ့အတွက်ကြောင့်ဒီတစ်ပင်ပေါ်ကိုတက်เสียရမလိုပဲနဲ့တကူနဲ့နတ်ပန်းတွေကိုလှမ်းယူရင်ရတယ်။ဒါနဲ့ဘာဖြစ်လို့ဒီတစ်ပင်ပေါ်ကိုသူတို့တက်ကြရအောင်ဆိုတော့ကြော်ပါခြင်းနဲ့စိတ်ပေါ့နော်။အေးအဲ့ဒီစိတ်ကြောင့်သူတို့ဟာတစ်ပင်ပေါ်ကိုတက်ကြရတယ်လို့ပြောတယ်။အဲ့ဒီလိုတက်နေတော့မှာပဲနပန်းတွေခိုးနေတော့မှာပဲဥပိ္ပစေတကကံနဲ့အံ့ဩစရာတော့အကောင်းလားပဲ။နောက်ဥပိ္ပစေတကကံဆိုတာကလူပြည်မှာဘယ်လိုနေရာမျိုးမှာသုံးတော့မမျော်လင့်မဲနဲ့ရုပ်တည်းရဲ့ပြုံးဝင်တဲ့တိုင်းကနေတော့တစုံတစ်ခုထိမိခံနေလို့အတ္တဖြတ်ခံရလို့တေတာမျိုးကဒါဥပိ္ပစေတကကံလို့မသုံးဘူးလားသုံးတယ်။အေးအဲ့ဒီနတ်သမီး900ကတော့အဇူကမှလမ်းပြီးတော့တတ်တာတော့မဟုတ်ဘူး။သူ့ရဲ့ဥပိ္ပစေတကကံနဲ့ရုပ်တည်းရဲ့ဖြတ်ချလိုက်တဲ့ကံနဲ့နော်ဘဝဆိုတာအေရာမခိုင်မြဲတဲ့သဘောမရှိဘူးဆိုတာလည်းပဲဒါစဉ်းစားနေရပေါ့ဟုတ်လားအဲ့ဒါယုတ်တိရဲ့တခါတည်းပြေဆုံးသွားတယ်အဲ့ဒီ900လုံးပြီးပြီးတော့ဘယ်ရောက်တုံဆိုတော့အဝိဇ္ဇငရဲကိုရောက်တယ်လို့ဆိုတယ်ဒါကလည်းပဲတတ္တဝါတွေဆိုတာကအခုကောင်းမင်မလို့ငကိုယ်တုံးကကောင်းနေမှာကောင်းနေမှာကိုဟုတ်လားအဲ့ဒါငကိုယ်တုံးကကိုလှုပ်ထားတဲ့အလုပ်တွေကိုအဲ့ဒါတွေကိုကိုကတာဝန်ယူရမယ့်အပိုင်းတွေရှိတယ်တချို့ကိုအဲ့ဒီလှုပ်ထားတဲ့အလုပ်တွေနဲ့စဉ်းရင်းမရှင်းရတဲ့အပိုင်းတွေလည်းရှိနိုင်တာပဲဒီမှာမတို့တရားတော်တို့ဦးရှင်တို့ဒါလက်တွေ့လေးဦးရှင်ကစဉ်းစားကြည့်တာပါဟုတ်လားဒီကနေ့ကိုကောင်းမိမလို့မနေ့တုန်းကမကောင်းတာဘူးတနေ့တုန်းကကောင်းမတာဘူးဆိုရင်အဲ့ဒီဟာရဲ့အကျိုးဆက်ကိုကိုမဖြေရှင်းရပြီဘူးလားဖြေရှင်းရမှာပေါ့ဖြေရှင်းကြရှိတာပေါ့အခုဒီနတ်သမီးတွေဟာဒီဘဝမှာတော့သူတို့လက်ပြီမှာမကောင်းကောင်းမွန်မွန်နေမယ်လို့ဦးရှင်ထင်ပါတယ်ဟုတ်လားတို့တော့ဘာကြောင့်သူတို့အဝိဇ္ဇငရဲကိုရောက်သွားကြသလဲတတ္တဝါတွေဆိုတာနော်တန်လျာမှာဟိုကိရိတာတွေရခိုင်းစီတာကိုပဲကိရိတာတို့ခိုင်းစီတာကိုပဲဆောင်ရွက်နေကြတယ်ကိရိတာတို့ရဲ့တယုတ်တကံမှာပဲတကယ်တမ်းကတော့ဘဝဆိုတာဟုတ်လားအဲ့တော့ထင်မိထင်ရလုံးမယ်ထင်မိထင်ရပြောမယ်ထင်မိထင်ရတွေးမယ်ဒီကံတွေဟာပြကြပေါ့ရှိခဲ့တယ်ပေါ့ဒါကြောင့်အဲ့ဒီကံတွေရဲ့အကျိုးပေးကိုသူတို့ခံရတယ်လို့ဆိုရမယ်အဲ့ဒါအဝိငေကိုရောက်သွားတယ်အဲ့ဒါနဲ့သူပြမနတ်သားကမစင်းသားတော့ဆိုတော့အတန်လဲတိတ်သွားတယ်ဘယ်မြန်ရောက်သွားတယ်မသိဘူးပတိနဲ့တမီးတွေပဲရောက်သွားတယ်မသိဘူးလို့လို့နတ်တို့ရဲ့တကူနဲ့ကြည့်တဲ့အခါကျတော့သူမြင်တယ်လို့ဆိုတယ်။ဒါလည်းအော်ဩစရာပါပဲဟုတ်လား။မြင်တဲ့အခါကျတော့အော်ဓာတုနဲ့နတ်ပြည်မှာတော့အတူတူနေခဲ့ကြတယ်။ဓာတုရဲ့အလွန်မှခင်မင်ကြီးနေတဲ့ဇနီးတွေပဲဟုတ်လား။အဲ့တော့စိတ်ထဲမှာဘလို့မှဒါမချမ်းသာနိုင်။နှစ်ပေါင်းများစွာအတူတူနေလာတာ။ဟုတ်ရဲ့လား။အဲ့တော့ဘလို့မှသူတို့သူ့စိတ်ထဲမှာမချမ်းသာနိုင်ဘူး။အလွန်တရာကြည်ကွဲရတယ်ထိခိုက်ရတယ်။အဲ့ဒါနဲ့သူချက်ပြီးတော့ဒီတဲကနှိုးမြဲသွားတဲ့သဘောလေးရှိတော့စဉ်းစားပြစ်သွားတယ်ပေါ့။ဟောသူတို့အဲ့ဒီမှာရောက်သွားတယ်။အဲ့လိုဆိုရင်ငါကဘောဘလို့လဲလို့သူ့အချင်းတွေကိုသူပြန်ပြီးတော့စိတ်သိမိတယ်လို့ဆိုတယ်။အဲ့လိုစိတ်သိကြည့်လိုက်တဲ့အခါကျတော့နောင်ခွန်ရဲ့မြောက်လို့ရှိရင်သူလည်းပဲတည်ဆုံးပြီးတော့အခုလက်ရှိမတည်သေးတဲ့နတ်သမီး900လဲအဲ့ဒီအချိန်မှာတည်ဆုံးပြီးတော့အကုန်လုံးအဝိငယ်ရဲ့မှာဖြစ်မယ်ဆိုတာကိုသူမြင်တယ်တဲ့။အဲ့ဒီလိုမြင်ရတဲ့အခါကျတော့ပေးတဲ့ဘောင်သူတော်ဘောင်တို့ဦးကျင်းတို့ဒီအဲ့ဒီနေရာမှာကိုဝင်ပြီးတော့ကိုစားပြုပြီးတော့ကြီးမယ်ဆိုရင်ဒါဘလို့မှသူဟာထောက်တည်ရကြတော့မှာမဟုတ်တော့လုံးလုံးစည်ဆင်းရဲနေတာကိုမြင်ရတယ်မကြခင်မှာသူလည်းပဲဆင်းရဲတော့မှာကိုမြင်နေရတယ်အဲ့ဒီမှာသူ့ရဲ့စိတ်နှလုံးဟာဘလို့မှရက်တည်ရမရတော့ဘူးတဲ့အဲ့ဒါဦးဇင်းတို့သားထဲမှာဖွင့်ထားတာကတော့သူကိုယ်တိုင်ပြောထားတာပါလဲဆိုတော့သူ့ရဲ့ဒီအတွင်းထဲမှာဝမ်းပိုက်ထဲမှာမီးနဲ့အရှုခံရတယ်လို့ဖြစ်နေတယ်ပေါ့ဟုတ်လားမကြခင်မှာလည်းပဲသူအကြီးကြီးဆင်းရဲရတော့မယ်အဲ့တော့ဒီဒုက္ခတွေဒီအပူမီးတွေကိုငင်းသက်ပေးနိုင်မယ်လွတ်မြောက်ရာကိုညွှန်ပြပေးနိုင်မယ်ကယ်တင်မဲ့လူမရှိတော့ဘူးလားသူ့ရဲ့စိတ်ထဲမှာအာကိုရာရှားတယ်ပေါ့နော်လူဆိုတာဒုက္ခရောက်လာပြီဆိုလို့ရှိရင်အာကိုရာရှားတယ်ဆိုတာဒါသဘာဝပါပဲဟုတ်လားအခုလည်းပဲသူအာကိုရာရှားတော့သူမြတ်စွာဘုရားကိုတွေ့တယ်မြတ်စွာဘုရားကိုတွေ့တဲ့အခါကျတော့ဒါမြတ်စွာဘုရားဒီကိုတောင်းလျှောက်ရောက်သွားတာပဲတော်တော်တုန်းကဘေးမတွေ့ခင်တုန်းကတော့ဒါတည်းထိတ်လန့်မှုဆိုတာမရှိသေးဘူးပေါ့ဘေးတွေ့လာပြီဆိုတော့ထိတ်လန့်မှုဆိုတာရှိလာတယ်ဒါကတရားမတော်ဦးရှင်တို့လည်းပဲဒါဒီတိုင်းဖြစ်မှာပါပဲဟုတ်ရဲ့လားဘေးတွေ့လာပြီအန္တရာယ်ဖြစ်လာပြီဒုက္ခဖြစ်လာပြီဆိုရင်လူဟာတုံ့လုံခြောက်ကြလာတယ်ဒီနေရာဖြင့်ထိတ်လန့်တဲ့တံဝေကဉာဏ်ကိုလည်းရရှိနိုင်တဲ့အနေအထားမှာရှိတယ်လို့ဆိုရမယ်ဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားကြီးရောက်လာပြီးတော့သူ့ရဲ့အကြောင်းတွေကိုအကုန်ရှင်းထားတယ်ဒီလိုဒီအကြောင်းကြောင့်ဒီလိုရဲ့စိတ်ဟာဘလို့မှထောက်တည်ရမရပါဘူးအလွန်တရာပူလောင်နေပါပြီ။ဒါကြောင့်ဖြစ်နေတဲ့ဒုက္ခ၊နောင်ဖြစ်မဲ့ဒုက္ခဒါတွေကိုမြင်တဲ့အတွက်ကြောင့်ဒီလိုအလွန်တရာမှဆင်းရဲတဲ့ပူလောင်တယ်။အဲ့ဒါချမ်းသာကြောင့်တရားအရှင်တရားဟောပါလို့အဲ့လိုမြတ်စွာဘုရားကိုကြောက်တော့မှ ်မြတ်စွာဘုရားကစောစောကဂါထာလေးကိုအဲ့ဒီမှာဟောတာဟုတ်လားနေညတ္တရဘုဇ္ဇတပတ္တနေညတ္တိနရိယသံဝရနေညတ္တရသဗ္ဗနိတ္တသုတ္ထိန်ပတ္တမိပါဏိနာတဲ့ဘုရင်တရားကိုခြံထားပြီးတော့တပ္ပဆိုတဲ့အကျင့်တရားတွေကိုခြံထားပြီးတော့ဣန္ဒြိယသံဝရဆိုတဲ့ဣန္ဒြေကိုစောင့်ကြည့်ခြင်းကိုခြံထားပြီးတော့သဗ္ဗနိတ္တကလို့ဆိုတဲ့နိဗ္ဗာန်တရားကိုခြံထားပြီးတော့အခြားသောချမ်းသာရာကိုငါဘုရားမမြင်ဘူးလို့မြတ်စွာဘုရားဟောတယ်။ဆိုလိုတာကချမ်းသာခြင်းနဲ့ဆိုရင်အဲ့ဒါဒီကိုကျင့်သုံးလိုက်ဖို့လိုတယ်ပေါ့။ဟုတ်လား။အဲ့ဒီတော့မှပဲအဲ့ဒီသူပြမနတာမြတ်စွာဘုရားရဲ့တရားကိုနာရင်းနဲ့နော်။ဦးဇင်းတို့အခုပြောတဲ့ပုဇင်အကျင့်တပအကျင့်ဣန္ဒြိယသံဝရအကျင့်တွေကိုသူအဲ့ဒီနာမှာပဲကျင့်တယ်လို့ဆိုရတယ်။ဘာကြောင့်လဲဆိုတော့သူအဲ့ဒီနာရင်ပဲသောတပတိမဉ္ဇဉ်ပူဇံကိုရတယ်။ဟုတ်လား။သောတပတိမဉ္ဇဉ်ပူဇံကိုရပြီဆိုတော့အပေလေးပါသူရှင်းစီဟာမလိုတော့ဘူးပေါ့အတုဘဝမှာအကြီးကျယ်ဆုံးသောကျေးဇူးရှင်ဟာဘယ်သူလဲဆိုရင်တော့မြတ်စွာဘုရားပါပဲဟုတ်လားအဲ့ဒီကြာတော့မှသူ့ရဲ့စိတ်ဟာငြင်းအေးရာကိုရသွားတယ်ဒါကြောင့်ပြည့်တော်ပေါင်းသူတော်ကောင်းတို့ဒီတပတ်အကျင့်ဓမ္မစီရခြင်းမြတ်သောအကျင့်တွေဟာကျင့်သုံးမယ်ဆိုလို့ရှိရင်တကယ်မင်္ဂလာရှိတယ်ပေါ့တကယ်ကြည်ပွားကြောင်တရားတကယ်ချမ်းသာကြောင်တရားဖြစ်တယ်မကျင့်သုံးနိုင်ဘူးလွဲချော်မယ်ဆိုရင်တော့ဒါတကယ်မင်္ဂလာမရှိဘူးလို့ဆိုရမယ်ဟုတ်ရဲ့လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်တို့ဒီနေ့မြမင်္ဂလာ၄ပါးပြောပါနော်ဥပမင်္ဂလာနဲ့ဗာမင်္ဂလာနဲ့တပမင်္ဂလာနဲ့ဇမစရိယမင်္ဂလာသူတို့နှစ်ခုကဆင်ရှင်လေးတူနေလို့ဥရှင်ကအတူတွဲပြီးတော့ပြောလိုက်ပါတယ်ဟုတ်လားတပအရာသီလကိုယူရမယ်ဇမစရိယအရာတမာတိပညာကိုယူရမယ်လို့သူတို့ဘုရားကြီးပြောထားတာလည်းမှတ်သားစေရန်ရှိတယ်ပေါ့နော်ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်တို့ဒီတလသီလတမာတိပညာအကျင့်ကိုကျင့်သုံးပြီးတော့တပမင်္ဂလာဇမစီရမင်္ဂလာနဲ့ပြည့်စုံအောင်ကျူစာအထောက်ကြံရမယ်ပေါ့ဟုတ်လားဘယ်နှပန်းရှိပြီးတော့နှပန်းရှိပြီအဲ့တော့ဦးဇင်းတို့တတိယမင်္ဂလာဆက်ပြီးတော့သွားရအောင်တတိယမင်္ဂလာကဘာပြောထားတော့ဆိုတော့အရိယာသစ္စာနာဓတနာနော်အရိယာသစ္စာနာအရိယာသစ္စာတို့ကိုဓတနာသိမြင်နားလည်တယ်ဟုတ်လားသစ္စာ၄ပါးကိုသိတယ်လို့ဆိုလို့လားဒီနေ့ပါဦးဇင်းတို့သစ္စာကိုသူကအရိယာသစ္စာနော်အရိယာသစ္စာဒီလိုပြောတယ်နော်သစ္စာကဦးဇင်းတို့အမျိုးမျိုးရှိတာကိုသမုဒိသစ္စာလို့သူတွေပြောကြတာမရှိဘူးလားရှိတယ်သမုဒိသစ္စာဆိုတာကဟိုသမုဒ္ဓါလို့မှန်တဲ့အမှန်ပေါ့သူကအမြဲထာဝရမှန်နေတာမျိုးမဟုတ်ဘူးဒီနေရာမှာတိလို့မင်္ဂလာရှိတယ်ဆိုတာကဤတည်တဲ့မင်္ဂလာဖြစ်တယ်ဆိုတာကအရိယာတွေတိအပ်တဲ့တိလိုက်ရင်အရိယာဖြစ်သွားစေနိုင်တဲ့အရိယာသစ္စာကိုတိမှဒါဒီနေရာမှာမင်္ဂလာလို့ပြောတာသမုဒိသစ္စာတွေကိုမဆိုလိုဘူးပေါ့နော်သမုဒိသစ္စာဆိုတဲ့အမှန်တရားကလည်းပဲဒါရှိပါတယ်မရှိဘူးမဟုတ်ဘူးတို့လိုတူဟာမြင့်မြတ်တဲ့သစ္စာမဟုတ်ဘူးသူကအမြဲထာဝရမှန်တဲ့အမှန်မဟုတ်ဘူးဟုတ်ရလားဟောသမုဒိသစ္စာဆိုတာပြည်သာပေါင်းသူတော်ကတော့အလုံးနားလည်းမလို့အရင်ထင်ပါတယ်သမုဒ္ဓါလို့မှန်တဲ့အမှန်ပေါ့ဒီကြပါစို့ဒီနေ့မှထိုင်းနေတာဘာတွေလဲလို့မေးရင်လူတွေပေါ့ဟုတ်လားလူတွေပေါ့နော်ဒါမှန်ပါလေအမှန်မှန်မို့မဟုတ်မှန်တယ်သို့တော့ဒီလူတွေထဲမှာပဲဘလို့ကွဲပြားသွားတော့ဒါကတကကြီးတွေဒါကတကမကြီးတွေဟောကွဲပြားသွားပြန်တယ်ဟုတ်တယ်မဟုတ်လားလူဆိုတဲ့နာမည်ပြောက်ပြီးတော့ယောက်ျားဆိုတဲ့နာမည်မိန်းမဆိုတဲ့နာမည်ကြာသွားတယ်ပေါ့ယောက်ျားမှတောင်မှဒါကလူကြီးဒါကလူငယ်အမျိုးမျိုးဖြစ်ပြန်တယ်ဟုတ်လားအဲ့ဒီလူမှတောင်မှဆိုကြပါစို့ခေါင်းကိုလက်ညှိုးနဲ့ထိုးပြီးတော့ဒါကခေါင်းလားဒါကလူလားလို့မေးရင်ဘလို့ပြောမတော့ကောင်းလို့ပြောပဲလူဆိုတဲ့နာမည်ကအဲ့ဒီချိန်မှာရောက်သွားပြန်တယ်ဟုတ်လားအဲ့ဒီကောင်းမှာပဲခါဆပင်ကိုကင်ပြပြီးတော့ဒါကကောင်းလားဆပင်လားလို့မေးရင်ဆပင်လို့ဖြစ်သွားပါတယ်ကောင်းဆိုတဲ့နာမည်ဟာရောက်သွားပြန်တယ်သူဟာအချိန်ကာလတစ်ခုအနေအထားတစ်ခုအတွင်းမှာပဲမှန်တယ်ဆိုတဲ့သဘောပေါ့အရိယာသစ္စာကြတော့အဲ့လိုမဟုတ်နော်အတော့ရှိစွာဘေမြကြလဲတခါတည်းရန်မဖောက်ပြန်မဲ့အစဉ်မြဲကိုသစ္စာဆိုလို့တဲ့အလားဒီဘလောက်ပဲကြာကြာကဘာဒီဘလောက်ပဲကြောင်းသွားဘယ်တော့မှဖောက်ပြန်သွားတယ်မှားရင်သွားတယ်ဆိုတာမရှိဘူးအမြဲထာဝရမှန်နေတဲ့အမှန်ပေါ့ဟုတ်လားအဲ့ဒီအမြဲထာဝရမှန်နေတဲ့အမှန်အဲ့ဒီအမှန်ကိုသိလို့ရှိရင်အဲ့ဒီအမှန်၄ပါးကိုသိလို့ရှိရင်ပုထုဇဉ်အဖြစ်ကနေအရိယာအဖြစ်ကိုရောက်သွားတယ်လို့ဆိုရတယ်ဒီနေရာမှာသိတယ်ဆိုတာကတော့နှမျိုးရှိတယ်ပြီးတော့ဦးဇင်းကအကျေပြောပါမယ်ဟုတ်လားနော်အဲ့ဒီဥစ္စာကိုပฏิဝေဒအဆင့်ဆိုးထွင်းပြီးတော့သိမယ်ဆိုရင်အရိယာဖြစ်တယ်လို့ဆိုရတယ်။ဒါကြောင့်သူ့ကိုအရိယာသစ္စာလို့ဒီလိုလဲပြောရတယ်။နောက်ပြီးတော့ဦးဇင်းတို့အရိယာဆိုတာဖြူရှင်ခြင်းလို့အဓိပ္ပာယ်ရတယ်။နောက်ဖြူရှင်တဲ့ပုံကိုယ်တွေဆိုတာဘာလဲ ဘုရားပြည့်စုံတာဗုဒ္ဓယဟန္တာအရိယာတွေကိုဒါဖြူစင်တယ်လို့ဆိုရတယ်။အဲ့ဒီဖြူစင်သောပုဂ္ဂိုလ်တို့တိအပ်တဲ့အမှန်တရားမဟုတ်လို့လည်းပဲအရိယာသစ္စာလို့ဆိုတယ်တဲ့။ဟုတ်လား။ဒီနေ့အဖြစ်အရိယာနဲ့သစ္စာဆိုတာကလုံးဝဆက်ဆက်မှုရှိနေတယ်။သစ္စာလေးပါးကိုတကယ်ပြိဝေဒအစဉ်ထိုးထွင်းသိရင်လည်းပဲဥထုခြင်းအခြေခံနေအရိယာဖြစ်သွားတယ်။အရိယာတွေမှသာလျှင်ပြည်ပြင်းပြင်းပြင်းသိထားတဲ့အတွက်ကြောင့်လည်းဒီသစ္စာဟာအရိယာသစ္စာလို့ဆိုရတယ်။ရောပေါင်းရလားဗျာ။အေးအဲ့ဒီအရိယာသစ္စာလေးပါးကိုသိမယ်ဆိုရင်ဒါမင်္ဂလာတရားတွေမှာတော့အကြီးကျယ်ဆုံးအမြင့်မြတ်ဆုံးမင်္ဂလာပဲ။အလွန်ကင်းဆုံးမင်္ဂလာပဲအထွတ်အထိပ်မင်္ဂလာပဲ။ဟုတ်လား။မင်္ဂလာတရားဆိုတာကအခြေခံလေးကစပြီးတော့အမြင့်ဆုံးအဆင့်ထိသွားတာနော်။ဟုတ်လား။ကလေးဘဝဘာအရေးကြီးလဲဆိုတော့သဝန်းကျင်ကောင်းရှိဖို့အရေးကြီးတယ်။ဒါကြောင့်အတေဝနာသာဘာလနာဆိုတော့စပြောတာ။မင်္ဂလာတရားနဲ့ပတ်သက်ပြီးတော့ရှုတော့အမျိုးမျိုးကပြောမယ်ဆိုရင်အလုံးမစိတ်ဝင်စားတဲ့ကောင်းမလို့ဥယင်ခင်တယ်ဟုတ်လား။ဒီအခုပဲဒီရောက်လာပြီတော့။နော်။တစ္ဆာလေးပါးကိုသိတဲ့အဆင့်ရောက်လာပြီ။အဲ့ဒီကြမှာအကြီးကျယ်ဆုံးတော့မင်္ဂလာရှိမယ်ပေါ့။အဲ့တော့ဥယင်တို့ဒါလေးကိုဦးစားပေးပြီးတော့ပြောကြည့်ရအောင်။အရိယာတစ္ဆာလေးပါးတဲ့တော့အတွန့်ရှိစွာပင်မြကြလဲတခါတည်းရန်မဖောက်ပြန်မဲ့အရှင်မြဲကိုတစ္ဆာဆိုတော့တဲ့မြေရမှန်တဲ့တစ္ဆာတရားဟုတ်လားအဲ့ဒီတစ္ဆာတရားကဘယ်နှပါးရှိဆုံးဆိုတော့၄ပါးရှိတယ်တဲ့အကျဉ်းများဖြစ်တော့ပေတာပေါင်းသူတော်ကောင်းတို့ထုတ်ထဲမှာကြားကြပြီးသားနော်ဒုက္ခတစ္ဆာသမုဒယတစ္ဆာနိရောဓတစ္ဆာမဂ္ဂတစ္ဆာဟုတ်လားအေးဒါကဦးကျင်တို့အလွယ်ခေါ်တာပေါ့အဲ့ဒီတစ္ဆာ၄ပါးကိုအကျဉ်းများအဖြစ်တော့ပေတာပေါင်းသူတော်ကောင်းတို့ဦးကျင်တို့တွေဟာအနုဘောဓတိနဲ့မှန်းဆပြီးတော့သိတဲ့အတင်တော့အတိတော့ရအောင်ကြိုးစားရမယ်။ဒီသစ္စာလေးပါးကိုသိတဲ့အရှင်ကလည်းပဲနှစ်မျိုးရှိတယ်လို့ဆိုတယ်။ဟုတ်လား။အနုဘောဓအတိရဲ့ပတိဝေဒအတိရဲ့အနုဘောဓတိဆိုတာကကာရတိထဲမှာဖတ်ရလို့နော်သူတော်ကောင်းတွေပြောတယ်ကြားရလို့ဒါကိုကိုသိပြီးတော့အမှန်မှန်စဉ်းစားရှင်ခြင်းပြီးတော့ကိုယ့်ရဲ့စိတ်ထဲမှာဉာဏ်ထဲမှာသွန်ပြည့်ချက်ချပြီးတော့သိတဲ့အတိပေါ့။မှန်းဆပြီးတော့တွေးတောပြီးတော့ကြံဆပြီးတော့သိတဲ့အတိပေါ့။ဒါလည်းပဲအလွန်မြင့်မြတ်ပါလေ။ဒါပေမဲ့လို့တို့ကအနုဘောဓဆိုတဲ့စကားလုံးလေးနှလုံးအဲ့ဒါဆိုကြီးကအတိတ်ပဲပြောပြတော့ပိုရှင်းတယ်ပေါ့။ဘယ်လိုပြောထားတော့ဆိုတော့အနုဆိုတာအဖန်ဖန်တလဲလဲတဲ့။ဘောဓဆိုတာသိတာ။အဖန်ဖန်တလဲလဲသိတာဆိုတော့သိခြင်းကိစ္စမပြီးသေးလို့ထက်ထက်ထက်ထက်သိနေရတဲ့သဘောရှိတယ်ဆိုတဲ့အတိတ်ပဲ။သဘောပေါက်လာပြန်ဦးရှင်ပြောတာ။ပတိဝေဒအဆင့်ကြတော့အဲ့လိုမဟုတ်ဘူး။တခါတည်းနဲ့ထိုးထွင်းပြီးတော့သိတာနောက်ထပ်ထပ်ပြီးတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟိုလိလာနေကြလိုက်စားနေကြမလို့တော့ဘူးဆိုတဲ့အဓိပ္ပာယ်တစ်ချက်သေးပြီးသွားတယ်။ဥပါတော့ထိုးထွင်းပြီးတော့ကိုပြီးသွားတာ။အခုတရားမတော်ဦးဇင်တို့ပုထုဇဉ်ဘဝနဲ့တစ္ဆာလေးပါးကိုသိတယ်ဆိုတာကအဲ့ဒီပရိဝေဒအရှင်မဟုတ်အနုဘောဓသိပေါ့။ထက်ထက်ထက်ထက်သိဖို့လိုအပ်တယ်။ဘာလို့သိခြင်းကိစ္စကမပြီးသေးဘူး။မပြီးသေးဘူးအရင်မပြီးသေးဘူးဆိုတဲ့အဓိပ္ပာယ်လို့ပြောရမှာပေါ့။ဟုတ်လား။ဒါကြောင့်မကြာခဏတာကိုစဉ်းစားရမယ်၊ဆင်ခြင်ရမယ်၊ပွားများရမယ်ပေါ့။ဒါကြောင့်သူ့ကိုအနုဘောဓသည်ခဏခဏထက်ထက်ပြီးတော့သိရတဲ့အတိဘုဟုတ်လားအဲ့တော့ပြည့်တဲ့ကောင်သူတော်ကောင်တို့အဲ့ဒီအနုဘောဓသည်နဲ့သိအောင်ကြိုးစားအထောက်ရမယ်နော်အဲ့တော့ဦးဇင်းတို့ဘယ်လိုသိရမှာတော့ဒီတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့လိမ့်လိမ့်မှမှကျွမ်းကျင်ကျင်ကျင်ကိုယ့်ရဲ့ခေါင်းထဲမှာအတိတ်ပဲကိုရှင်းလင်းနေအောင်သိထားရမယ်ဟုတ်လားသိထားရမယ်သူတာမယဉဏ်လောင်းနဲ့သိထားရမယ်အဲ့တော့ဦးဇင်းတို့ဆိုကြပါစို့နံပါတ်၁ဒုက္ခသစ္စာဒါဒုက္ခသစ္စာဒုက္ခဆိုတာဆင်းရဲတာမကောင်းတာသစ္စာဆိုတာအမှန်တရားအဲ့တော့ဒုက္ခသစ္စာဆိုတာဘာကိုပြောတာတော့ဒုက္ခသစ္စာဆိုတာဘယ်တရားကိုပြောတာတော့ဆိုတော့ဒီခန္ဓာကိုယ်ကြီးကိုပြောတာပါဒါဥယျံတို့အတူချုပ်အရှင်းလင်းဆုံးအလွယ်ကူဆုံးပြောတာနောက်ခန္ဓာမှန်မြဘဝမှန်မြဘယ်ဘဝပဲဖြစ်ဖြစ်ဘယ်ခန္ဓာပဲဖြစ်ဖြစ်အချမ်းသာဒုက္ခရဲ့လို့ဘာမှမပြောတဲ့တက်တက်ဒုက္ခအစုလံဖြစ်တယ်တဲ့ဒုက္ခသစ္စာနော်ဒီခန္ဓာပဲဖြစ်ဖြစ်ဒုက္ခပဲဖြစ်တယ်။အခုမှဖြစ်တဲ့ခန္ဓာဒီသာဒုက္ခမဟုတ်ဘူး။ငကုတုံးကဖြစ်တဲ့ခန္ဓာလည်းဒုက္ခပဲ။နောင်မှဖြစ်တဲ့ခန္ဓာတွေဟာလည်းဒုက္ခပဲ။ကိုယ်ခန္ဓာမှဒုက္ခမဟုတ်ဘူး။သူခန္ဓာလည်းဒုက္ခပဲ။အဲ့တော့ဘယ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲဖြစ်ဖြစ်ဘယ်အချိန်ကာလမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ခန္ဓာမှန်ရင်တော့ခြင်းရဲ့ခြင်းတရားသာဖြစ်တယ်။ဘယ်တော့မှဖောက်ပြန်သွားတယ်ကြောင်းလဲသွားတယ်လို့မရှိဘူး။ဒါကြောင့်သူသည်အရိယာသစ္စာ။ဟုတ်လား။အဲ့ဒါဒုက္ခသစ္စာနံပါတ်1အရိယသစ္စာနော်ဘာကိုပြောတာတော့ဒီဘဝဒီခန္ဓာကိုပြောတာဒါဒုက္ခသစ္စာပဲဟုတ်လားနောက်ပြီးတော့ဘာလဲတော့သမုဒိယသစ္စာအဲ့တော့သမုဒိယသစ္စာဆိုတာကဥရှင်တို့အကျဉ်းမြတ်စွာဘုရားဟောတဲ့အတိုင်းပြောရမယ်ဆိုရင်တော့ ဒုက္ခသမုဒယသစ္စာလို့မြတ်စွာဘုရားကတော့သုံးလုံးပါတယ်ဒုက္ခသမုဒယဒုက္ခဆိုတာကဆင်းရဲတာသမုဒယဆိုတာဖြစ်ခြင်းရဲ့အကြောင်းဆင်းရဲဖြစ်ခြင်းရဲ့အကြောင်းသစ္စာဆိုတာကအမှန်တရားဒီတရားကတော့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ပဲလို့ပြောတာဒါမြင်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်တရားဆိုတဲ့အဲ့ဒီဒီတရားဆိုတာဘယ်တရားလဲလောဘကိုပြောတာဟုတ်ရလားအဲ့တော့ဦးဇင်းတို့ရှင်းရှင်းပြောကြပါစို့လောဘသည်ခြင်းရဲ့ဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ကြောင့်တမှုရိယသစ္စာဒုက္ခသစ္စာကဘာဘယ်ဟာလဲလို့မေးရင်ဒီခန္ဓာပဲတမှုရိယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းကဘယ်ဟာလဲလို့မေးရင်လောဘပဲဟုတ်လားလောဘဆိုတာကနမေအမျိုးမျိုးနဲ့ဟောထင်ရှားတယ်လို့ဆိုရမယ်ပေါ့နော်သူ့ကိုတဏှာလိုလည်းသုံးတယ်၊ဇာကလိုလည်းသုံးတယ်၊ဆန္ဒဘာကလိုလည်းသုံးတယ်အမျိုးမျိုးပါပဲသူ့ရဲ့နမေရှုတော့အမျိုးမျိုးကနေနမေဒီအများကြီးမရှိဘူးလားရှိတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ပေးတပ်ပေါင်းတော်ကောင်းတို့ဒုက္ခမှန်နေရသည့်လောဘကြောင့်ဖြစ်တယ်ဆိုတာဟာအမှန်တရားဖြစ်တယ်။ဟုတ်လား။ဘယ်အချိန်မှာပဲဖြစ်ဖြစ်မှန်တယ်။ဘုသူတဏ္ဍာမှာပဲဖြစ်ဖြစ်မှန်တယ်။ဘယ်နေရာမှာပဲဖြစ်ဖြစ်မှန်တယ်။လောဘဖြစ်ရင်တော့ဒုက္ခဖြစ်မှာပဲ။ဥမှန်ဖြစ်တဲ့လောဘတည်တာနဲ့ဒုက္ခကိုဖြစ်စေတာမဟုတ်ဘူး။ဥမှန်ဖြစ်တဲ့လောဘကလည်းဒုက္ခကိုဖြစ်စေမှာပဲ။အခုမှဖြစ်တဲ့လောဘတည်တာဒုက္ခကိုဖြစ်စေမှာမဟုတ်ဘူး။ကိုယ်တော်ကဖြစ်တဲ့လောဘဟာလည်းဒုက္ခကိုဖြစ်စေခဲ့တာပဲ။အချိန်မရင်းမှန်တဲ့နေရာမရင်းမှန်တဲ့ပုဂ္ဂိုလ်တိုင်းအတွက်မှန်တယ်။ဒါကြောင့်သူဒီအရိယာသစ္စာလောဘမှန်ရင်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားပဲ။ဟုတ်ရဲ့လား။အေးအဲ့တော့ဘယ်နှပါးရှိသွားပြီတော့။နှစ်ပါးရှိသွားပြီဒါသိရမယ်ပေါ့ဟုတ်လား။အေးဒါဥဒ္ဓနုအနုဘောဓသိနဲ့ပတ်သက်ပြီးတော့လိုအပ်တာတွေကိုပြောတယ်။လိုအပ်တဲ့အသိတွေကိုဒါပြင်ဆင်ထားတယ်ဆိုတဲ့အဓိပ္ပာယ်လည်းပြောလို့ရပါတယ်နော်။အေးနောက်ပြီးတော့ဥဒ္ဓနုနိရောဓသစ္စာနိရောဓသစ္စာဆိုတာကဒုက္ခနိရောဓသစ္စာလို့မြတ်စွာဘုရားကတော့အဲ့လိုအကြည့်ဆုံးပြောတယ်။ဒုက္ခဆိုတာကဆင်းရဲတာ၊နိရောဓဆိုတာချုပ်ငြိမ်းတာ။ဆင်းရဲချုပ်ရာ၊ဆင်းရဲမရှိရာ။တော့အဲ့ဒါပါပြောတာလို့ဆိုတော့နိဗ္ဗာန်ပေါ့။တော့ဒီတရားပြီးဆင်းရဲချုပ်ရာ။ဒါနဲ့အဲ့ဒီတရားကဘယ်တရားတုံးဆိုတော့တဏှေခရောဝိရာဘောနိရောဓောနိဗ္ဗာဏံဆိုတဲ့အတိုင်းတော့တဏှာမရှိရာ၊လောဘကုန်ရာဒါကိုနိဗ္ဗာန်လို့ပြောတာလေ။အဲ့တော့ဦးဇင်းတို့လူမေရီနားလည်အောင်ခချင်းချင်းပြောရရင်တော့လောဘမရှိခြင်းသည်ဆင်းရဲမရှိခြင်းပဲလောဘချုပ်ခြင်းသည်ဆင်းရဲချုပ်ခြင်းပဲဒါပဲဟုတ်လားဆင်းရဲဟာလောဘမချုပ်သည်မြတ်တော့မှမချုပ်ဘူးလောဘရှိနေသည်မြတ်ဆင်းရဲဆိုတာရှိနေပါဟုတ်လားဒါကြောင့်ဒုက္ခကိုမရခြင်းဘူးဒုက္ခတကယ်ချုပ်ခြင်းလေဒုက္ခမရှိခြင်းဘူးဆိုရင်ဒီလောဘမရှိဘူးလို့လည်းလောဘချုပ်ဖို့လို့လည်းပေါ့နော်အဲ့ဒီလောဘမရှိတာလောဘချုပ်တာကိုပဲဒါနိဗ္ဗာန်လို့ခေါ်တယ်ပေါ့အဲ့ဒါနိရောဓသစ္စာပဲနော်လောဘမရှိရင်ဒီအချိန်ကာလမှာဖြစ်ဖြစ်ဒီနေရာပဲဖြစ်ဖြစ်ဒါချမ်းသာတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်ရဲ့လားအေးဒါကြောင့်ပိဋကပေါင်းတော်ကောင်းတို့တတိယပါလေနိရောဓသစ္စာဒုက္ခနိရောဓသစ္စာနောက်ဦးဇင်းတို့သုဒ္ဓသစ္စာကမေဃသစ္စာအပြည့်အစုံပြောရမယ်ဆိုရင်တော့ဒုက္ခနိရောဓဂามိနိပฏิပဒာယအရိယသစ္စာဒုက္ခနိရောဓဆိုတာဒုက္ခချုပ်တာဂามိနိဆိုတာကရောက်ရရောက်ကြောင်းပฏิပဒာအချင်းကောင်းပေါ့အဲ့ဒီဒုက္ခချုပ်ရာကိုရောက်စီတတ်တဲ့အကျင့်ဒါကိုမဂ္ဂသစ္စာလို့ပြောတာဟုတ်လားအဲ့တော့ဒီတရားဒီဒုက္ခချုပ်ရာနိဗ္ဗာန်ကိုရောက်စီတတ်တဲ့အကျင့်ပဲတဲ့ဒါနဲ့အဲ့ဒီတရားကဘယ်တရားလဲဆိုတော့မဂ္ဂင်7ပါးဟုတ်ရဲ့လားအဲ့တော့မဂ္ဂင်7ပါးဒီဒုက္ခချုပ်စီတဲ့တခုဒီသောအကျင့်ပဲအဲ့တော့လောကကြီးမှာမဂ္ဂင်7ပါးကလွယ်လို့ဒုက္ခကိုချုပ်သွားစေနိုင်တဲ့တရားနိလန်ကျင့်စဉ်ဆိုတာမရှိဘူးဒါဟာအမှန်တရားပဲမဂ္ဂင်7ပါးကိုကျင့်လို့ရှိရင်ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ကိုတရားပေါင်းမျက်မှောက်ပြုရမယ်။ဒါဟာလုံးဝမလွဲနိုင်တဲ့အမှန်တရားပဲ။နော်။ဘယ်တော့မှလူသားတွေပဲဖြစ်ဖြစ်မဂ္ဂင်7ပါးကိုကျင့်မယ်ဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုရမှာပဲ။ဘယ်အချိန်ကာလကပဲဖြစ်ဖြစ်ဘယ်နေရာကလူပဲဖြစ်ဖြစ်ဘယ်လိုလူပဲဖြစ်ဖြစ်ဟုတ်လား။မဂ္ဂင်7ပါးကိုကျင့်လို့ရှိရင်မဖြစ်မလို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်။ဒါကြောင့်သူသည်အမြဲတမ်းမှန်းနေတဲ့အတွက်ကြောင့်သူလည်းပဲပါတော့အရိယာသစ္စာမျက်မြတ်သောအမှန်တရားပေါ့။အဲ့တော့လောကကြီးမှာသစ္စာနံသတုရောပဒာဆိုတဲ့အတိုင်းသစ္စာတရားတွေထဲမှာဒီသစ္စာ၄ပါးတရားဒီအမြတ်ဆုံးတရားဖြစ်တယ်။သာသနာတော်မြတ်ကြီးရဲ့အနှစ်ချုပ်လို့လည်းဆိုရမယ်။ဒါကြောင့်မြတ်စွာဘုရားဘုရားဖြစ်သွားတယ်ဆိုတာလေဒီသစ္စာ၄ပါးကိုထူးထင်းပြီးတော့သိလို့ဘုရားဖြစ်သွားတာ။အဲ့တော့ဒီနေရာမှာဦးဇင်းတို့အခုပြောခဲ့တာပါလေဆိုတော့သစ္စာ၄ပါးကိုအနုဘောဓာတိနဲ့သိဖို့ပေါ့။အဲ့တော့အရိယသစ္စာနဲ့ဒသနမင်္ဂလာနဲ့ပြည့်စုံဖို့အတွက်ဒါအခြေခံပြင်ဆင်မှုတွေလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။တကယ်တကယ်အရိယသစ္စာနဲ့ဒသနမင်္ဂလာနဲ့ပြည့်စုံခြင်းတယ်ဆိုရင်တော့သူကပฏิဝေဒဉာဏ်နဲ့ထိုးထွင်းပြီးတော့သိတဲ့အဆင့်ကိုရောက်အောင်လုပ်နိုင်မှသူကအဲ့ဒီမင်္ဂလာနဲ့ကပြည့်စုံတာ။အဲ့ဒါပြောရင်အရိယဖြစ်မှအဲ့ဒီမင်္ဂလာကရတာ
ဟုတ်ရလားအဲ့ပတိဝေဒအဆင့်နဲ့ထိုးထွင်းပြီးတော့သိတယ်ဆိုတာကဘယ်လိုသိတာလဲ။ तू ကတပြိုင်နက်ထဲနဲ့ကိုတစ္ဆာလေးပါးကိုတပြိုင်နက်ထဲနဲ့ကိစ္စအရာတပြိုင်နက်ထဲနဲ့ तू ကသိတယ်။ကိစ္စအားဖြင့်တပြိုင်နက်ထဲနဲ့သိတယ်ဘယ်လိုသိတော့ကိစ္စအားဖြင့်ဆိုတာဘယ်လိုဟာကိုပြောတာလဲ။ဒုက္ခသစ္စာကိုသိတယ်ဆိုတဲ့နေရာမှာ तू ကပိုင်းခြားပြီးတော့သိတယ်။ဒီတရားဒီတရားတွေကဒုက္ခလို့သိသိချာချာသိတယ်။ဟုတ်လား။သမုဒယသစ္စာကိုကျတော့ तू ကဘလို့သိတုံဆိုတော့သင်ရှားခြင်းကိစ္စနဲ့သိတယ်။ဟုတ်လား။ဒုက္ခသစ္စာကိုကျတော့ပိုင်းခြားပြီးတော့သိတယ်။လောဘဆိုတဲ့သမုဒယသစ္စာကိုကျတော့သင်ရှားပြီးတော့သိတယ်။သင်ရှားခြင်းကိစ္စအဖြစ်သိတယ်လို့ဆိုရတယ်ပေါ့။ဒီနေရာချင်းသင်ရှားခြင်းကိစ္စကို तू လုတ်လိုက်တယ်ပေါ့။ဟုတ်လား။နောက်ဒီဒေါသသစ္စာကိုကျတော့မျက်မှောက်ပြုခြင်းကိစ္စဟုတ်လားမဂ္ဂသစ္စာကိုကြတော့ပွားများခြင်းကိစ္စသစ္စာ၄ပါးကိုကိစ္စအပြင်တစ်ပြိုင်တည်းသိရဟုတ်လားဤပေဆိုင်ပွားဆိုတာနော်ဒါကြောင့်ပြည့်တော်ကောင်းတော်ကောင်းတို့ဒုက္ခသစ္စာဟာဘာလို့ရမယ့်သစ္စာလဲလို့မေးရင်သိရမယ့်သစ္စာပါဟုတ်လားသူ့ကိုကိုယ်ဟာဒါလိုက်ပယ်လို့မရဘူးဒီစင်ရည်ဒုက္ခတွေမကြိုက်ပါဘူးလို့သူ့ကိုဒါလိုက်ကိုပယ်လို့မရဘူးသူ့ကိုပယ်ခြင်းလဲဆိုလို့ရှိရင်သမုဒယသစ္စာကိုပယ်နိုင်မှသူကချုပ်သွားပါအကြောင်းတရားကိုပယ်မှအကျိုးတရားဟာရပ်ဆိုင်သွားမှာဆိုကြပါစို့ဦးဇင်းတို့ယောဂံဖြစ်တယ်ယောဂံဖြစ်စီခြင်းရဲ့အကြောင်းကိုယောဂံဖြစ်ခြင်းရဲ့အကြောင်းကိုမပယ်ရင်းနဲ့ခရခက်တဲ့ယောဂံဆိုတာကြောက်သွားမှာမဟုတ်ဟုတ်လားဒါကြောင့်ဟိုတနေ့ကဆရာမကြီးတယောက်ပြောသွားတာထဲမှာမရေပုံပိုင်ကောင်းကယိုကျနေတယ်တဲ့ကျမ်းမြင်မော်ဟုတ်လားကျမ်းမြင်မော်ကိုရေပုံပိုင်ကောင်းကယိုကျနေတယ်ပုံပိုင်ကိုမသိသင်းနဲ့ကျမ်းမြင်ကရေကျတာမကြိုက်လို့အဝတ်နဲ့တုတ်နေမယ်ဆိုတော့တုတ်လို့ဘယ်တော့မှပြီးတော့မှမဟုတ်တော့ဘူးတဲ့ဟုတ်လားဘာမို့ဆိုအပေါ်ကကြာနေတာ哦ဟုတ်တယ်မဟုတ်လားအဲ့လိုပဲဦးဇင်းတို့သမုဒယသစ္စာကိုမပယ်ဘဲနဲ့ဒုက္ခဆိုတာဘယ်တော့မှချုပ်သွားမှာမဟုတ်အကြောင်းတရားကိုမပယ်ဘဲနဲ့အကျိုးတရားဆိုတာဘယ်တော့မှမရဘူးဒါကြောင့်ဒုက္ခသစ္စာဒီဘာလို့ရမယ့်သစ္စာတော့ပြည့်ရမယ့်သစ္စာသမုဒယသစ္စာဒီဘာလို့ရမယ့်သစ္စာတော့ပယ်ရမယ့်သစ္စာဟုတ်ရလားအေးဒီနေမှာဦးဇင်းတို့ဒီသမုဒယသစ္စာကိုပယ်ခြင်းဘာလို့ရမှာတော့ဆိုတော့မဂ္ဂင်၈ပါးကိုပွားများရတယ်ဟုတ်လားအဲ့ဒီမဂ္ဂင်၈ပါးကိုပွားများမှဒီသမုဒယသစ္စာကိုပယ်ပြီးတော့သမုဒယသစ္စာကြောင့်ဖြစ်မဲ့ဒုက္ခတွေဟာချုပ်ဆုံးသွားတယ်အဲ့ဒီမှာဒီဒေါသသစ္စာကိုမျက်မှောက်ပြုတယ်အဲ့တော့ဦးဇင်းတို့ပိဋကပေါင်းတော်ကောင်းတို့အရိယသစ္စာနဲ့ဒပနာမင်္ဂလာနဲ့ပြည့်စုံခြင်းနဲ့ဆိုရင်ပฏิဝေဒဉာဏ်နဲ့ထွတ်ထွင်းပြီးတော့သိအောင်ထိကြိုးစားရမယ်ပေါ့နောက်ဒုက္ခသစ္စာကိုသိရမယ်သမုဒယသစ္စာကိုပယ်ရမယ်ဒီဒေါသသစ္စာကိုမျက်မှောက်ပြုရမယ်မဂ္ဂသစ္စာကိုပွားများရမယ်ပေါ့အဲ့ဒါလို့သစ္စာ၄ပါးကိုပရိဝေဒအဆင့်ထိသိမယ်ဆိုရင်တော့ဒါအလွန်မှမင်္ဂလာရှိသွားပြီ။မင်္ဂလာတရားတွေထဲမှာတော့အကြီးကျယ်လို့အမြင့်မြတ်ဆုံးမင်္ဂလာတရားပေါ့။ဟုတ်ရဲ့လား။အားကြောင့်သူ့ကိုမင်္ဂလာရှိသွားပြီလို့ပြောနိုင်တယ်လေ။ဦးဇင်းတို့သစ္စာ၄ပါးကိုသိပြီဆိုလို့ရှိရင်မြတ်စွာဘုရားကဘယ်လောက်ထိဟောတာတုံးဆိုတော့ဦးဇင်းတို့လည်းပဲပြောနေကြပိဋကပေါင်းတော်ကောင်းတို့လည်းပဲနားယူနေကြ။ဒါပေမဲ့ဒီနေရာမှာအကြောင်းသိတဲ့အတွက်ကြောင့်ဦးဇင်းကပြောတာပါ။ဟိုလက်သေးပြားပေါ်မှာတကိုးတော်နဲ့မြင်းမုံအနှင်းငယ်တင်ပြီးတော့မြတ်စွာဘုရားကဒီလက်သေးပြားပေါ်မှာရှိတဲ့မြင်းမုံနဲ့မဟာပတိမြေကြီးမှာရှိတဲ့မြင်းမုံဘယ်ရာကများလဲလို့မေးတယ်ပေါ့။တရားတော်တွေကမနိုင်ရှင်လောက်အောင်ကြွားချပါလိဘုရားဆိုတော့မြတ်စွာဘုရားကစိတ်သားတို့တဲ့။သစ္စာဒီပါးကိုသိမြင်သွားတဲ့အရိယာသူတော်ရှင်တယောက်တည်းနော်ဓမ္မဒတ္တနာနော်အရိယာသစ္စာနာဒတ္တနာပေါ့ဒီသေသနာရပြောမယ်ဆိုရင်ဟုတ်လားရိယသစ္စာလေးပါးကိုတကယ်သိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အတွက်ကျန်တဲ့ဒုက္ခဆိုတာလက်သေးပြားပေါ်မှာရှိတယ်မြေမုံလောက်ပဲရှိရတယ်တဲ့သူရဲ့ကုန်ခန်းသွားတဲ့ဒုက္ခတွေဟာမဟာပတိများမြေကြီးမှာရှိတဲ့မြေမုံများတပွဲအလွန်များပြားစွာကုန်ခန်းသွားပြီသစ္စာလေးပါးကိုဒါတကယ်သိမယ်ဆိုရင်သူရဲ့ကျန်တဲ့ဒုက္ခကဘလောက်လို့ပိုင်းခြားလို့ရသွားပြီခုဒကာမတို့အရှင်တို့တွေကအနာဂတ်မှာကိုယ့်ရဲ့ဒုက္ခတွေဘလောက်ကျန်မာသေးတယ်လို့ပိုင်းခြားလို့မရဘူးခုလုံးလုံးစီဒီဘဝမှာကံကောင်းလို့ဉာဏ်ကောင်းလို့ဝိရိယကောင်းလို့ထိုက်တဲ့နဲ့အရှင်ပြေမှုရှိခြင်းရှိမယ်ပေါ့ဟုတ်လားသို့တော်ဒါဟာဘလောက်ကြာမှလေပြီးရင်ဘာဆက်ဖြစ်မှလေဘာမှဘယ်သူမှကြီးရာရာမရှိကြသေးဘူးတကယ်တကယ်ဒီကာရမတို့ဥစ္စနေရဘဝဟာဘာမှကြီးရာမှုမရှိဘူးဘာလို့ကြီးရာမှုမရှိတာလဲဆိုရင်တစ္ဆာလေးပါးကိုမသိတော့ပဲဟုတ်လားကြီးရာမှုမရှိဘူးနော်ဒီဘဝဘလောက်ကြာမလဲနောက်ထပ်အလွန်ဆုံးကြာရင်များစုဟာနှစ်ပေါင်း3000ကျော်ပါပဲအဲ့ဒါဘယ်လောက်ကြာတယ်ဘယ်လောက်မှမကြာဘူးပြီးရင်ဘာဖြစ်မလဲဘာမှမသိနိုင်ဘူးအဲ့ဒါမြတ်စွာဘုရားကသစ္စာ၄ပါးကိုသာမသိဘူးဆိုရင်တော့တဲ့ဒုတိယချောင်းကိုကောင်းငင်ကိုမြှောက်လိုက်တယ်ဒီတော့ဟာအောက်ကိုပြန်ကြတဲ့အခါမှာအရင်ကကြာမလားမသိနိုင်ဘူးဘုရားကကြာမလားမသိနိုင်ဘူးမလှမပကြီးရားလိုက်ကြီးပဲကြာလာမလားမသိနိုင်ဘူး ဟုတ်လားသူကြားကျင်တယ်လို့ကြားမယ်ဘာဖြစ်လို့လဲသူ့မှာဘာမှသိကြတဲ့သဘောမရှိဘူးသူတစ္ဆာလေးပါးကိုမသိတဲ့အတွက်ကြောင့်ဒီဘဝကနေဟိုဘဝကိုရောက်တဲ့ဟိုဘဝကနေဒီလိုဘဝကိုရောက်တဲ့အမျိုးမျိုးကပြောင်းတိကပြောင်းစံဘာမှသိကြမှုရည်ရမှုမရှိတဲ့အနေအထားတွေကိုရင်ဆိုင်ရမယ်ပေါ့အဲကြောင့်တစ္ဆာလေးပါးကိုသိတာဟာအလုံးမမင်္ဂလာရှိတယ်အဲကြောင့်တစ္ဆာလေးပါးကိုသိဖို့ဉာဏ်မျိုးစုံနဲ့ဉာဏ်မျိုးစုံဆိုတာကသတိပဋ္ဌာန်ဘာဝနာများကိုပွားများအထောက်တာကိုဆိုလိုတာပါဟုတ်လားအဲ့ဒါလိုကြိုးစားအထောက်ကြဖို့မလိုဘူးလားလိုတယ်လိုတယ်ဟုတ်လားတစ္ဆာလေးပါးကိုသိမှသာနဲ့တကယ်ရည်ရသေးတဲ့အနေအထားကိုရပဲမြတ်စွာဘုရားကတစ္ဆာလေးပါးကိုသိခြင်းနဲ့မသိခြင်းဟာဘလောက်ကွာခြားချက်ကြီးမားသလဲဆိုတာကိုနှိုင်းရှင်းပြီးတော့ဟောထားတဲ့ဒေသနာတွေဥစဉ်တို့တစ္ဆာပံယူထဲမှာအများကြီးရှိတယ်ဟုတ်လားဆိုကြပါစို့တစ္ဆာလေးပါးကိုသာမတိသေးဘူးဆိုရင်တဲ့ရေပြောင်ပြောင်ပေါ်မှာဥစဉ်တို့ဝါကွမ်းဆိုင်ကြီးတစ်ခုချထားလိုက်မယ်ဆိုကြပါစို့ဟုတ်လားရေပြောင်ပြောင်ပေါ်မှာဝါကွမ်းဆိုင်လေးချထားတယ်အကယ်၍အရှိလီလာမယ်ဆိုရင်အဲ့ဒီအရှိလီကဒီဝါကွမ်းဆိုင်လေးကိုအနောက်ဘက်ကိုဆွဲခေါ်သွားမယ်ဟုတ်လားတောင်လီလာရင်မြောက်ထဲကိုသူ့ကိုယူသွားမယ်လေးယူရသူပါရမယ်သူ့ရဲ့ဘဝဟာဘာမှခိုင်ခြင်းမှုမရှိဘူးအဲ့လိုပဲတစ္ဆာလေးပါးကိုမတိသေးတဲ့ပုံကိုယ်တွေပုထုရှင်တွေဟာကြည့်ရဘဝမှာတဲ့တဘာသောပုဂ္ဂိုလ်တို့ရဲ့မျက်နာကိုမော့မော့ကြည့်ပြီးတော့ဒီအရှင်ကတော့တိတဲ့တိလိုက်တဲ့အရာတွေကိုတိလေရောင်တကားဆိုပြီးတော့ပုဂ္ဂိုလ်ကိုအလွန်အားငယ်တဲ့သဘောနဲ့ဟုတ်လားသူများကိုအလွန်ထင်ကြီးတဲ့သဘောနဲ့သူများမျက်နာကိုမော့မော့ကြည့်ရတဲ့သဘောရှိတယ်တဲ့ဟိုမခံခြင်းပဲဆိုရင်လည်းပဲမခံခြင်းကြရပါပဲဒါပေမဲ့ဟုတ်နေတာကလည်းပဲအမှန်ပဲဟုတ်ရဲ့လားဒါမျိုးဆိုပြဟောထားတာနော်ဒီတဘာသောသူတို့ရဲ့မျက်နာကိုမော့မော့ကြည့်ရတဲ့အနေအထားမှရှိတယ်ဘာလို့ဆိုကို့မှာအဆင့်မရှိလို့ပဲအဆင့်ဆိုတာကတကယ်တိတဲ့တိတဲ့တဲ့အမှန်တရားကိုမသိတာပဲအဲ့တော့ဦးဇင်းတို့ပြည့်တပေါင်းတော်တို့ဘဝမှာဝေပြေးပြည့်စုံမှုကအဓိကလားတော့ကြော်ကြားမှုဂုံပကာသနာတွေရှိမှုကအဓိကလားစဉ်းစားကြည့်ပါတကယ်တကယ်အဲ့ဒီဥစ္စာတွေဟာဘာမှသိပြီးတော့ဘဝမှာသင်မလောက်ကြီးအရေးမပါဘူးဆိုတာအလွန်မှထင်ကြတယ်ဟုတ်ရဲ့လားတကယ်တကယ်အရေးအပါဆုံးကို့ဘဝမှာဖြစ်တဲ့ကိစ္စကဘာတော့ဆိုတော့တစ္ဆာကိုတည်ဖို့ပဲ။နော်တစ္ဆာလေးပါးကိုတည်တဲ့ကိစ္စဟာအရေးပါဆုံးပဲ။အဲ့ဒီလောက်ကြီးကိုကိုမတတ်နိုင်ဘူးမဖြစ်နိုင်ဘူးဆိုရင်တစ္ဆာလေးပါးကိုတည်ရတည်ချောင်းအလုတ်ကိုလုတ်ဖြစ်တယ်ဆိုရင်ဒါအလွန်အရေးပါတဲ့အလုတ်ကိုလုတ်မိပြီလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။အဲ့တော့မြတ်စွာဘုရားကတစ္ဆာကိုမတည်သေးဘူးဆိုတော့အဲ့ဒီလိုအနေထားမှာပဲရှိမယ်တဲ့။တစ္ဆာလေးပါးကိုတကယ်တည်ပြီဆိုရင်တော့ဟောမြေကြီးထဲမှာ၈တောင်လောက်ဝင်အောင်တူးပြီးတော့စိုက်ထားတဲ့နော်မြေပေါ်မှာ၈တောင်လောက်ပေါ်နေတဲ့တကားတိုင်းကြီးတစ်ခုအဲ့ဒီတော့ကတော့ဒီလိုပဲလုပ်ကြရတာပေါ့ဟုတ်လားအဲ့ဒီတကားတိုင်းကြီးဟာတဲ့အရက်လေးမျက်နှာကလာတဲ့လေတို့ကြောင့်လှုပ်တယ်ဆိုတာမရှိဘူးဘာလို့ဆိုမြေဝင်အလွန်နဲ့နေလေသူ့မှာတုံလှုပ်ရှားအကြောင်းမရှိဘူးဒါကြောင့်မြတ်စွာဘုရားကသစ္စာလေးပါးကိုတိတဲ့ပုံကိုယ်တွေဟာအဲ့ဒီတကားတိုင်းကြီးနဲ့တူတယ်ဆိုပြီးတော့ဣတဘောင်သူတော်ကောင်းတို့ဒီဥပမာကတန်ရုပ်ပါဠိတော်မှာလည်းလာတယ်ဣတဘောင်သူတော်ကောင်းတို့ရွတ်ဆွနေကြရတနာတုတ်ထဲမှာလည်းမပါဘူးလားယထေနခိလောပထဝိတိတောတိယသတုပိဝါတိဟိအတံပကံတိယောဟုတ်လားတကားတိုင်းကြီးဟာရက်လေးမျက်နှာကလာတဲ့လေတို့ကြောင့်တုံလှုပ်တယ်ဆိုတာမရှိသလိုသစ္စာလေးပါးကိုသိပြီဆိုလို့ရှင်ဘာမှတုံလှုပ်မှုမရှိဘူးဘလောက်ညံ့နိုးစရာကောင်းနေဘလောက်လိုချင်စရာကောင်းနေကြီးကျယ်တဲ့ကောင်းမှုလေဒါကြောင့်မြတ်စွာဘုရားကမင်္ဂလာရှိတယ်လို့ပြောတာဟုတ်ရဲ့လားဒါကြောင့်သစ္စာလေးပါးကိုသိအောင်ကြိုးစားအထောက်ကိုမလိုဘူးလားဒီနေ့မှာဦးဇင်းတို့တစ္ဆာလေးပါးကိုတိအောင်ကြိုးစားအထုတ်တဲ့နေရာမှာအာထုတ်ခြင်းစိတ်ပေါက်အောင်လည်းပဲစဉ်းစားတတ်ဖို့ဒေသနာတော်တွေကိုဘဟုတုတ္တအနေနဲ့နားလည်ထားဖို့တော့လိုမယ်ဗျ။ဥပမာအဖြစ်တစ္ဆာလေးပါးကိုသိရင်ဘလို့ဘလို့တစ္ဆာလေးပါးကိုမသိရင်တော့အပြစ်ပြီဘလို့ဘလို့ရှိရဆိုတာကိုသိမယ်ဆိုရင်ဒါတော်တော်ကောင်းမယ်လို့ဦးဇင်းထင်တယ်ဟုတ်လား။ဦးဇင်းတို့ရသော်ဘုရားဤစကုတ်တောင်ပေါ်မှာရဟန္တာငါခြံရံပြီးတော့အော်ကျင်းညာသဘောမျိုးအနေနဲ့အညောင်းကြီးအညာကြီးကြွားတယ်ပေါ့အဲ့ဒါလိုကြွားရင်လည်းဦးဇင်းတို့တနေရာရောက်တော့အလွန်တရာနဲ့ဆိုင်တဲ့ကြောက်ကွားတစ်ခုကိုတွေ့တယ်တဲ့အောက်ကငုံကြည့်တယ်ဘာမှကိုမမြင်ရဘူးမှောင်နေမင်းမင်းဖြစ်နေတယ်အဲ့ဒီမှာရဟန်းတစ်ပါးကမြတ်စွာဘုရားကိုမေးတယ်မြတ်စွာဘုရားဒီလောက်နဲ့ဆိုင်တဲ့ကြောက်စရာကောင်းတဲ့ကြောက်ကွားပြတ်ဆိုတာဒီပြင်းပြန်ရှိမလားဒီပြင်းပြန်ရှိမလားအဲ့တော့မြတ်စွာဘုရားကရက်ထက်ကြောက်စရာကောင်းတဲ့ကြောက်ကွားပြတ်ရှိတယ်တဲ့အဲ့ဒါကဘာလဲဆိုတော့သစ္စာလေးပါးကိုမသိရတဲ့အနေအထားဟာဒါတဲ့ကြီးကျယ်တဲ့ဒါတဲ့ကြောက်မဲ့ဖွယ်ကောင်းတဲ့ကြောက်ပန်းဖြစ်တယ်တဲ့လူတွေဟာသစ္စာလေးပါးကိုမသိလို့တတ္တဝါတွေဟာသစ္စာလေးပါးကိုမသိလို့တပန်းဇာတိဖြစ်ကြောင်းသင်္ခါရတရားတွေပြုရတာမှအလွန်မွေ့လျော်ကြတယ်တဲ့လူတွေဟုတ်လား upon we parting, so I'm killing you. Who mean yen, not yen yen, be so yen, so yen yen, bushujin, bushujin. Hola, yes, what pin manjin, so that the other day, said I similar, you know, killabe. Evelyn, do come sit down. Then Kara, a murma, your mood at the young. But the worry, this are the babble, but deal, anything Kararima, pure yarabo. Not to Ludaha, people want the idea, do come is what I will, but deal. ဒီဒုက္ခတွေဖြစ်ရဖြစ်ကြောင်းအလုပ်တွေကိုလုပ်တဲ့နေရာမှာအလွန်စိတ်ဝင်စားတဲ့အလွန်ပျော်မွေ့တယ်ဟုတ်လားဒါကြောင့်မို့လို့ဘာဖြစ်တုံဆိုတာဒါတွေကိုသူတို့အလွန်လုပ်တယ်ပေါ့ဒီသင်္ခါရတရားတွေကိုလုပ်တဲ့အတွက်ကြောင့်ဘာဖြစ်တုံဆိုတော့ဒီဘဝသင်္ခါရနော်ဘဝတစ်ဖန်ဖြစ်ချင်းဆိုတာတွေဖြစ်လာတယ်ဘဝတစ်ဖန်ဖြစ်ပြီးဆိုရင်တော့အဲ့ဒီဘဝနဲ့ပတ်သက်တဲ့ဒုက္ ကျင့်ကြံပြောပြတယ်သဘောကြလုံးတော့ပါရှင်ဘုရားတဲ့ဒုက္ခဆိုတာဘာလဲဒုက္ခဆိုတာဘာလဲဟုတ်လားအဲ့တော့ရှင်ဒါဒီဗုဒ္ဓဘာလို့ဖြေတော့ဘဝတစ္စပံဖြေရခြင်းဒီဒုက္ခဘဝတစ္စပံမဖြေရခြင်းဒီဒုက္ခတဲ့အဲ့လိုဖြေတယ်ဘဝတစ္စပံဖြေရလို့ရှိရင်တေချာပေါက်ပူရာအေးတာကိုကြုံရတဲ့ဒုက္ခရှိလိမ့်မယ်ဟုတ်လားဆံလုံးမှုတိတ်တဲ့ဒုက္ခတေချာပေါက်ရှိမယ် မီးနဲ့ထိမိတာမျိုးလက်နဲ့တင်းနဲ့ထိခတ်မိတာမျိုးဒီဒုက္ခတေချာပေါက်ရှိလိမ့်မယ်ဆွေမျိုးသားချင်းမိတ်ဆွေအပေါင်းအသင်းတွေကဝင်ရောက်ပြီးတော့ကိုယ့်ဘဝတဲကိုချုပ်ချယ်လာတဲ့ဒုက္ခကိုတေချာပေါက်ရှင်ခံရလိမ့်မယ်တဲ့နောက်ဆုံးဟာလေးကိုဦးဇင်းကစိတ်ဝင်စားတယ်လို့လည်းပြောနေကြပဲဟုတ်လားလူရလို့ဖြစ်လာရင်ဘဝရလို့ရလာရင်ဘာတဲ့တော့ဆွေမျိုးမိတ်ဆွေအပေါင်းအသင်းတို့ကကိုယ့် ဒီရောက်တည်တယောက်ကိုရစ်ပတ်နှောင်ဖွဲ့ပြီးဖြစ်ဖြစ်ချင်းရာဤပင်မရာဤလို့မြတ်စွာဘုရားဟောထားတာလည်းရှိတယ်ဟုတ်လားအဲ့ဒါပြီးတော့ဘုရားတော်ကောင်းတို့သစ္စာ၄ပါးကိုဒါမတည်ဘူးဆိုလို့ရှိရင်ဟုတ်လားဘဝတစ်ဖန်ဖြစ်ခြင်းသင်္ခါရတရားတွေမှာပြုံးမှုပြီးတော့သင်္ခါရတွေကိုပြုတ်ပြီးတော့အမျိုးမျိုးသောဇာတိအစရှိတဲ့ဒုက္ခကြောက်ကဘာပြတ်တည်တယ်ကိုကြာကြာပြီးတော့စောစောကတော့ပြောခ ကျုံတွေ့ရတဲ့လူဘဝကိုရတဲ့အခိုက်အတန့်မှာဒါဟာအရေးကြီးဆုံးတရားတစ်ခုအနေနဲ့နားလည်ထားဖို့လိုတာပေါ့မသစ္စာ၄ပါးသိဖို့လောကီမြတ်စွာဘုရားကသစ္စာ၄ပါးကိုသိကြည့်ခြင်းနဲ့တတ်သွားတယ်ပေါ့သစ္စာသိသွားရင်ဒုက္ခငြိမ်းမှာကိုဟုတ်လားသစ္စာ၄ပါးကိုဘယ်လောက်ထိသိသွားစေခြင်းနဲ့လဲနော်ဟိုမနက်ခင်းမှာလှမ်းအချက်ပေါင်း၁၀၀ထုတ်ခံရလို့နေ့လည်ခင်းမှာလှမ်းအချက်ပေါင်း၁၀၀ ဒီကိစ္စလေးကိုသိမယ်ဆိုကြပါစို့အဲ့တော့သုလိုရာကနိဗ္ဗာန်တရားလောက်၄ရင်လှမ်းအချက်၃ရာအထူးခံရလို့နေဟာအထူးခံမယ်ဆိုလို့ရှိရင်သစ္စာ၄ပါးကိုသိမယ်လို့တကြုံတရားကလာပြောလာမယ်ဆိုရင်အဲ့ဒါပြောပြောကြီးချမ်းချမ်းသာသာကြီးနော်သစ္စာ၄ပါးကိုသိဖို့ဆိုရင်အဲ့ဒီလံကိုအထူးခံမှာလို့မြတ်စွာဘုရားမိန့်ရှိထားတာရှိတယ်ဟုတ်လားဘာကြောင့်လဲဆိုတော့ဒါဟာတန်နေဆိုတဲ့အတိတ်တွေပါပဲဟုတ ဒါကြောင့်လေဆိုတော့တစ္ဆာလေးပါးကိုမတိလို့ရှိရင်နောက်ထပ်လာလတံဘဝတွေမှာမပေါ့စိနေပေါ့ခံရလို့တရားတဲ့ဘဝဟုတ်လားကောင်းချက်ခံရလို့တရားတဲ့ဘဝရှင်ဘတ်ထူပေါ့ခံရပြီးတော့တရားတဲ့ဘဝဒါတွေဟာရေတွက်လို့မရနိုင်ဘူးဆိုမြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်တစ္ဆာလေးပါးကိုတိဖို့အတွက်ဆိုရင်ဘာမှမတန်တဲ့အလုံးမရှိဘူးဒါကြောင့်တရားဓမ္မကိုကျင့်ကြံကြိုးကိုအားထုတ်ခြင်းဆိုတဲ့ ကောင်းမှာလောင်တဲ့မိကိုငိမ့်တယ်လို့မျိုးဟုတ်လားဝိထာတဲ့ဝက်ကိုလောင်တဲ့မိကိုငိမ့်တယ်လို့မျိုးသစ္စာ၄ပါးကိုတိဖို့အတွက်အဲ့ဒီလောက်လုံလဝရိယာနဲ့ကြိုးစားအထောက်ရမယ်လို့လည်းပဲမြတ်စွာဘုရားဟောထားတာရှိတယ်အဲ့တော့ဦးဇင်းတို့သစ္စာနဲ့ပတ်သက်ပြီးတော့ကောင်းတဲ့မှာပေါ်လာတာတွေကိုပြောမယ်ဆိုရင်တရားကအများကြီးရှိနေရသွားမယ်နော်ဟုတ်လားအဲ့တော့ဦးဇင်းတို့ဒီမင်္ဂလာတရားအနေနဲ
မင်္ဂလာ
မင်္ဂလာမှာအမြင့်မြတ်ဆုံးမင်္ဂလာဖြစ်တယ်ပေါ့ဟုတ်လားအတော်ဦးဇင်းတို့မင်္ဂလာဘယ်နှပါးရှိသွားပြီတော့သုံးပါးရှိသွားပြီနောက်၄ခုမြောက်ကပါတော့နိဗ္ဗာန်ပစ္စည်းကိရိယာနော် အဲ့တော့ဦးဇင်းတို့ဒီနေရာမှာအရိယသစ္စာနာဓပ္ပနာသစ္စာ၄ပါးကိုသိရင်လည်းပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတာပါပဲ။ဘယ်နှစ်ကြောင့်အခုအရိယသစ္စာနာဓပ္ပနာပြီးတော့နိဗ္ဗာန်နာတ္တိကိရိယာကိုထပ်ပြီးတော့ဟောရပြန်တယ်လေ။ရှင်းသားတယ်မရှိဘူးလား။ရှိတယ်နော်။အဲ့တော့ဦးဇင်းတို့ဒီနေရာမှာအရိယသစ္စာနာဓပ္ပနာအရာသစ္စာ၄ပါးကိုသိတယ်ဆိုတဲ့နေရာမှာမဉ္ဇဉ်၄ပါးန ဒီနောက်မင်္ဂလာကြတာဘာကိုယူရမှာလဲဆိုတော့ဖူညာနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတာကိုယူရမယ်လို့ဆိုကြီးကအဲ့ဒီလိုယူရင်အလွန်တင့်တော်တယ်ဆိုတဲ့ရှင်းပြထားတာရှိတယ်ဟုတ်ကြလားအဲ့ဒါဦးဇင်းတို့ပေးတဲ့ဘောင်တော်ကောင်တို့သောတော်ကတစ္ဆာလေးပါးကိုသိတာကအရိယာမဉ္ဇဏ်နဲ့သိတဲ့အပိုင်းကိုပြောတာဟုတ်လားအရိယာမဉ္ဇဏ်ဆိုတာကိုရမယ်ဆိုလို့ရှိရင်ဖူညာဆိုတာကာလမ ဒီအဲ့ဒီအကာလိကဆိုတာဘာလဲအခါမလဲအကျိုးပေးတယ်အခါမလဲအကျိုးပေးတယ်ဆိုတာကဒီမဲ့ညံကိုမုတ်ချအဖြစ်ပြောတာကျန်တဲ့ကုသိုလ်ကျန်တဲ့တရားဓမ္မတွေကအခုလို့တို့ကျွန်မချမ်းသာတာမျိုးသူရှိနိုင်နေပေါ့ဒါလည်းမှာကာလချားနိုင်နေပေါ့သူကြမလို့ဒါနာကောင်းမှုပြုတယ်ဒီဘဝဒီတဲ့နောက်ဘဝကျွန်မနှက်ဖြစ်တယ်ဒါကာလချားတယ်ပေါ့ဟုတ်လားအခုမဲ့ညံကြောင့်ဖြစ်ပေါ်တဲ့အကျိုးကျေးဇ ပုံကိုယ်ကိုတတ်လို့မရဘူးလို့ဆိုတယ်ဟုတ်လားသူကဖူးညံကိုမဖြစ်ရဘဲနဲ့သူမသေးဘူးလွန်လဲ့လျင်ပြန်တဲ့စိတ်တစ်ခဏတစ်ချက်ပါပဲဟုတ်တယ်မဟုတ်လားမဉဏ်တဉဏ်ကိုအဲ့လောက်ပဲကြာမယ်ပေါ့နော်အဲကြောင့်ပြည်သားပေါင်းတော်ကောင်းတို့မဉဏ်ရပြီးရင်တရားပေါင်းဖူးညံဆိုတာရတယ်အဲ့ဒီဖူးညံကတော့တိမ်ဖံများစွာဖြစ်အောင်လုပ်လို့ရတယ်မဉဏ်ဆိုတာကတော့တတန်တရားလုံးမှာမဉဏ်တမျိ ဟုတ်လားအဲ့ဒီမဲ့ညာနဲ့မျက်မှောက်ပြုထားတဲ့နိဗ္ဗာန်ကိုဖူညံဖြင့်သင်္ခါများစွာပြန်ပြီးတော့မျက်မှောက်ပြုလို့ရတယ်ပြီနေလို့ရတယ်ဆိုတဲ့အသေးပင်မျိုးပေါ့ဟုတ်ရလားဒါကဦးဇင်းကလွန်ခဲ့တဲ့နားလေအောင်ပြောတာပါဒါကြောင့်ဦးဇင်းတို့ဒီအရိယာပုဂ္ဂိုလ်တွေဟာဒီဖလားတမဘဝင်စားတယ်ဆိုတဲ့အတုံးလုံးပေးတဲ့တို့ကြားဖို့ပါလေဟုတ်လားအဲ့ဒါဘာလို့ဆိုတော့ဖူညံနဲ့နိ ဟုတ်ရလားဘဝဆိုတာတကယ်တမ်းကတော့ဝင်တော့ဝင်ဖို့ပဲဝင်တော့ဝင်ဖို့ဆိုရင်တော့ရှော့ချနိုင်လေကောင်းလေပဲဟုတ်တယ်မဟုတ်လားအဲ့ဒါကိုဦးဇင်းတို့ဩမင်းကဆိုကြီးကဥမာလေးနဲ့ပြောတယ်ပြကြပါစို့တောတပတိမညံကိုရတယ်ဆိုရင်တောတပတိဖူညံကိုရမယ်ပေါ့အဲ့ဒီတောတပံပုဂ္ဂိုလ်အတွက်ကတော့ဒီဘဝကြီးတစ်ခုလုံးရဲ့ဝင်တော့ဝင်ဖို့၄ပုံတစ်ပုံသူရှော့ချထားနိုင်လေပေါ့ဟုတ်လား အဲ့ဒါကဆိုရင်တော့ဒါတဝက်ပေါ့ဟုတ်လားအနာကဆိုရင်တော့၄ပုံပုံသုံးပုံချွတ်ချထားနိုင်ပြီပေါ့ဒါကြောင့်အနာကပုဂ္ဂိုလ်တွေဟာဉာဏ်ရမယ်ဆိုလို့ရှိရင်သူကဒီကြောတာတမပတ်ဝင်စားတာရှိတယ်ဒီကြောတာတမပတ်ဝင်စားတယ်ဆိုတာပေးတဲ့လိုကြားဖို့မှာပါဟုတ်လားသူကခုနှစ်ရက်လောက်ထိတော့မစားမတော့ကျင်ကြီးပြင်ကမစွန့်မဲနဲ့နိဗ္ဗာန်ချမ်းသာကိုသူခံစားနိုင်တယ်လို့ဆိုတယ်ဒါဝင်ကိုလျှော့ ဒီကိစ္စကြီးဒီမှာကြီးဟုတ်ရလားအေးတကယ်လို့ဒါအရတ်တမင်ညာအရတ်ကိုဝင်ညာကိုရမယ်ဆိုရင်တော့ဝန်တော့ဝန်ဖို့ဒီအကုန်လုံးလျှော့ချနိုင်ပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်ရလားအေးဒါကြောင့်ပြည့်တဲ့ဘောတရားတော်ဒီဖူညာဆိုတာကနော်ဒီအသက်ထင်ရှားရှိတဲ့အခါမှာပဲမိဂွန်ချမ်းသာကိုဒီဖူညာနဲ့မျက်မှောက်ပြုလို့ရတာအဲ့တော့ဒီလောက်ထိအာမခံချက်ရှိတဲ့ခိုင်ခိုင်မာမာကြီး ဒီလောက်ထိရှိတော့ကအရိယာသူတော်ကောင်းကြီးတွေကလက်တွေ့ကြောမထားဘူးလားကြောထားတယ်ဒီတိုင်းဒီတိုင်းကျင့်သွားလို့ရှိရင်ဒီလိုအောင်မြင်မှုရမယ်ဒီလိုအောင်မြင်မှုရရင်ဒီလိုချမ်းသာမှုဒီလိုအကျိုးကျေးဇူးပြည့်စုံမှုရှိတယ်ဆိုတာကိုသူတို့ပြောမသွားဘူးလားကြောသွားတယ်ဟုတ်ကြလားဒါကြောင့်ကိုယ့်ရှိမှာသိချရတဲ့ပေကြတဲ့ကြီးရတဲ့ဒီလမ်းကိုလျှောက်သွားကြတဲ့ပုံကိုယ်ကြီးအများကြီးရှိတာကိုကနောက်က တော့ဦးဇင်းတို့ဒီနေရာမှာဒီမင်္ဂလာတရားတွေနဲ့ပြည့်ဖို့ဆိုတာကနော်မ negida titila maraba negida apina tamatare no nene liro lona uriyane titi liro aswantati neno yama mahofu lo jodhara shire hola dini vanchana gomya mabjibu ariya menyane go yago surama toyong tanyong lona uriya zwepati neno meyao po hola dari ye aju ani tenko nyembiro deke go juenevene chana pinyin tanane uriya pinyin tanane deke kien tongma tanane deke yashi naine po hola ဒါကြောင့်ဝရိယရှိဖို့ကတော့မလိုဘူးလားလိုပဲဒါလေးကိုဦးဇင်းတို့ဏိဂုံးချုပ်ပြောကြပါရစေနော်ဒီလောက်အကျိုးကျေးဇူးများတယ်ဒီလောက်ချမ်းသာတယ်ဒီလောက်မြတ်စွာဘုရားချီးကျူးထားတဲ့ချမ်းသာကိုရဖို့အတွက်ဒကာရမတို့ဦးဇင်းတို့ဒီကဝရိယတရားစိုက်တဲ့နေဆိုတဲ့အချက်ပေါ့ဟုတ်လားမြတ်စွာဘုရားလက်ထက်ကဟိုရဟန်းတစ်ပါးကတောရချင့်သုံးဘူးတောရဆောက်တည်ပြီးတော့နော်တရားဓမ္မကိုကျင့်သုံးတယ်လို့ဆိုတယ ကိုမှာသူစိတ်ထဲမှာမထင်ဘူးပေါ့အဲ့ဒါနဲ့သူကဇေလုံလာကိုလျှော့တယ်လို့ပြောတယ်မဟာဒီဘုရားမဲ့ညာပူညာကိုကြားမဲ့ပုဂ္ဂိုလ်ဟုတ်မှာမတူပါဘူးဆိုပြီးတော့အဲ့ဒီလိုနဲ့သူလုံလာဝရိယရှော့ပြီးတော့ကျောင်းတော်ကိုပြန်ရောက်လာတော့သူ့ရဲ့အကြောင်းတွေကိုမြတ်စွာဘုရားကကြားတယ်ပေါ့ကြားတဲ့အခါကျတော့ရဟန်းတော်တွေကိုတစ်ဆင့်ခေါ်ခိုင်းပြီးတော့မြတ်စွာဘုရားရှေ့တော်မှာရောက်တော့မြတ Singa Benejam, Luna Uriago, Shopi, the Pini, the Usu, the Namego, you got the lady. Ula, yes, of Yatana, yes, of Yanataka, Namego, Simon, and Namego, you got a book or a sheet ever. Ula, Internet, Luna Uriya, she there do, Ula Pican, Nine do, Loba Doda, Nere do, Ula, Dido Namedicine, Longone, don't show Namula. They come the Longong, she there do, Hula. Dido Namedega, the Toku, Minia, the Luciama, Hula. Name Suranga Bida Bondo, Tumyanga made in Name Shire, Kuhaku made in Name Shire. Ula, Tumyanga made in Namegaro, Dia went to Myanga the Corny Dare, Bodhi Hula, Dina Megaro, take you a Shinzia Melo. Kuku and Smith had in Name, Tumyanga Kukuyama, take the Kukor and Name Surane, Durima, a DDC, a Lucian Tene. Udamola, Manajira Lucian, Kuyama, Durea Brujo, in the little local of Tuluza Sane, a Lumanajira. နာမည်မတက်ဘူးလားနာမည်တက်ခံရတယ်နော်အဲ့ဒါလိုပဲလောဘကြီးတယ်ဆိုရင်အာလွန်လောဘကြီးတယ်သူအလွန်အတ္တကြီးတယ်သူအလွန်ဒေါသကြီးတယ်သူကိုခြင်းမစားတယ်သူဒီလိုနာမည်မျိုးတွေကြရင်တော့မကောင်းဘူးပေါ့ဟုတ်လားအခုမြတ်စွာဘုရားကဒီညာကိုဘယ်လိုပြောတော့ငါရဲ့တာဝနာတော်မှာနာမည်ကောင်းအတ္တကြီးယူနေကြတယ်ပုဂ္ဂိုလ်တွေကြားထဲမှာသင်္ခါပနဲ့ကြောင့်ကျင်းကြီးသူဆိုတဲ့နာမည်ဆိုးကိုယူရကြတယ်တဲ့ ye dong la wuri yago ami piu biro nya swa do lu re taung chan na bu re de ben ne jao aku ma dong la wuri yago tin chwa da le a ri ma yan lo re ga di yan ga be dong ga dong la wuri ya kaung na do a ri chang go ho ba so do ma myat swa bya ga u yin do win lu patha zat so biro 950 ma zat do da go shi de a ri zat do le go ho de a ri zat do le ma u yin do bya long ga kong le nya swa go kaung saung biro kong gu twa de twa le twa tha shi de နောက်ကုံတယ်မှုကြီးဖြစ်တယ်ပေါ့လဲမှုကြီးဖြစ်တယ်ပေါ့နော်အဲ့ဒါဥရှင်တို့တနေ့တော့လက်ငါးရာလောက်ကိုခေါင်းဆောင်ပြီးတော့ဘုရားလောင်းကကုံကူးထွက်တယ်အဲ့ဒါလိုသွားတဲ့အခါမှာသူတို့ခေသူတို့ခါကအရှိကနေပေါ့ရှေ့ဆုံးလုံးလက်ကနေပြီးတော့နက္ခတ္တရာတွေကိုကြည့်တဲ့လူဆိုတာကိုသူတို့ငှားသွားရတယ်သူတို့ကကံတရာတေကံတရာမျိုးလူဟာမျိုးဖြတ်ပြီးဆိုလို့ရှိရင်နေ့ကိုလှိမ်းမောင်းလို့မရဘူးညပဲ ကျွန်တော်ကျေသူဟာမျိုးကိုကြည်နိုင်မယ်ဆိုရင်ဒူဝင်ကျေဆိုတာကိုမြင်နိုင်တယ်အဲ့ဒါမြောက်ရက်ဆိုရင်ဒါမြောက်ရက်ဆိုတာဒီကျန်တာတွေအကုန်လုံးကိုဟာသိနိုင်တာပဲဟုတ်တယ်မဟုတ်လားအဲ့တော့နောက်ခတ်တာရာကိုတကယ်ကျွန်းကျင်တဲ့လူတွေဟာဘယ်အချိန်ရောက်နေပြီဒါဟာဘယ်အချက်ကိုဥဒေပြီးတော့သွားနေတာသူတို့အကုန်သိတယ်ညမှာဟုတ်လားအဲ့ဒီလိုလူမျိုးကိုငှားပြီးတော့သွားရအောင်အဲ့ဒါတနေ့ ပေါ့အဲ့ဒီအချိန်မှာညမှာဒီလူကလည်းပဲခေါင်းဆောင်တဲ့လူကလည်းပဲလက်ခတ်ကြည့်တဲ့လူကလည်းပဲညစဉ်ညဆက်အရေးပြက်ကများပြီဆိုတော့သူကငိုက်သွားတယ်ငိုက်တော့နွားတွေကချိန်မသွားပဲနဲ့လာလန်းပြန်လဲသွားတယ်အဲ့ဒါမနဲ့လင်းတော့ကြည့်လိုက်တဲ့ခါတော့ဦးအရင်တင်းတွေကသူတို့စကဲချခဲ့တဲ့နေရာဖြစ်နေတယ် ဟုတ်လားအဲ့ဒီတော့မှကုန်နေတွေကဒီကန္နာယကလွတ်ဖို့အတွက်သူတို့လမ်းမရှိဘူးသူတို့အတွက်အစာရည်သာမရှိတော့ဘူးဟုတ်လားဒီတင်းညပြီးရင်ဟိုဘက်လွတ်တော့မှဆိုတော့အစာရည်သာကမရှိတော့ဘူးအဲ့ဒါနဲ့မလွတ်တော့ဆိုတော့အကုန်လုံးတို့တော့တေးပြီအစာရည်သာကငတ်ပြီးတော့တေးပြီပေါ့အထူးသဖြင့်ရေပေါ့တော့ရေမရှိတော့တေးမယ်ဆိုတော့အလုံးစိတ်ရှောရတယ်အဲ့ဒီမှာဘုရားလောင်းကတော့ငါလူလူရှိနေတဲ့ကြားမှာဘာလို့ဒီလူတွေသင်ရမလဲပေါ့အဲ့တော့ဒုဏဝိရိယကိုမလျှော်ဘူးဘုရားလောင်းကဟုတ်လားအကုန်ရှောက်ပြီးတော့ရှားတယ်ရှောက်ကြည့်ရဲ့အခါကျတော့မျက်ပေါက်နေတဲ့နေရာလေးတခုကိုတွေ့ရတယ်တဲ့ဒါအောက်မှာရေတက်ရှိလို့သာလဲမျက်ပေါက်တာဖြစ်ပဲအဲ့ဒီတော့တို့ဟာပြင်းရှိပြီးတော့ပဲသင်မလားကြိုးစားအထုတ်ပြီးတော့ပဲသင်မလားသင်တာချင်းအတူတူကြိုးစားအထုတ်ပြီးတော့သင်ရတာဟာကိုယ့်အတွက်ကျေနပ်မှုရတယ်ဒါကတော့အဆုံးစုံဦးဇင်ကပြောတာပါဟုတ်လားအဲ့ဒါနဲ့အဲ့ဒီနေရာကိုဘုရားကတူခိုင်းတယ်ယူခိုင်းတယ်တကယ်လို့ရည်ရရင်အပိတ်ရှင်ပဲမရဘူးဆိုရင်ပြေးပဲတကယ်လို့မတူးဘူးဆိုရင်ရှင်မယ်ဆိုတာမပါဘူးပြေးကြပေါ့ပြေးပဲဟုတ်တယ်မဟုတ်လားတူးတာကရှင်ရင်ရှင်မယ်ပြေးရင်ပြေးပဲမတူးဘူးဆိုရင်တော့ရှင်မယ်ဆိုတာမပါဘူးပြေးကြပေါ့ပြေးပဲအဲဒီလမ်းရင်းပဲလို့တူးတဲ့လမ်းကိုရင်းမှာပဲတူးတဲ့လူတွေဟာတူတူကိုယ်ကိုအပြင်းတက်ခံနေပါတဲ့အတွက်ကြောင့်ကြိုးစားအထောက်ရမယ်ဆိုလို့ရှိရင်နည်းနည်းတွန့်နေသဘောရှိတယ်ပြေးရမှာဆိုဦးရှင်တို့စေနကမင်းသားကပင်လေထဲမှာကူးတယ်ပေါ့အဲ့မှာမနိမိခလာနတ်သမီးကတွေ့တော့ဘာပြောတော့သင်လေကြီးဟာကမ်းမနေဘူးကူးလို့မလွတ်နိုင်ဘူးဆိုတာသင်မသိဘူးလားတဲ့သိတယ်တဲ့ဒါကြီးကူးလို့မလွတ်နိုင်ဘူးဆိုတာသိတယ်ဘုရားလောင်းကလူအတုံးတယောက်မှမဟုတ်ဖဲနဲ့ဟုတ်လားဒါနဲ့ရင်မလွတ်နိုင်တဲ့လမ်းကြီးကိုအလကားကြိုးစားနေတာသင်မတ်ရမရောက်ဘူးလားလို့ပြောတယ်ဒါစင်းသားတွေကအလွန်ကောင်းတယ်တခါကြီးထမကြီးကဟုတ်လားအဲ့တော့ဘုရားလောင်းကဘာပြောတော့ဆိုတော့ငါလုံးဝဝိရိယလျှော့ပြီးတော့မပေးခြင်းဘူးတဲ့အခုငါကူးလိုက်တဲ့အတွက်ကြောင့်ငါမှအကျိုးမရှိဘူးလို့သင်ပြောလို့မရဘူးတဲ့။ငါနဲ့အတူတူလာခဲ့တဲ့ကုံတယ်တွေအကုန်လုံးဟာငါလိမ်ငမန်းသာဖြစ်ပြီးတော့လွန်ခဲ့တဲ့9ရက်လောက်ကဆိုသူတို့တည်ကြပြီတဲ့။ငါကူးတဲ့အတွက်ကြောင့်ဟောလုံးလုံးစင်က9ရက်လူ့ဘဝမှာနေရသေးတယ်။ဟုတ်လား။အခုဟောလူတွေတွေ့နိုင်ခဲ့မြင်နိုင်ခဲ့တဲ့သင်တို့နတ်သမီးကိုငါတွေ့ရတယ်။သင်ကတကယ်လို့စေနာရှိလို့ကဲမယ်ဆိုရင်လည်းငါတို့ယုံမယ်။သင်တကယ်လို့မကဲဘူးဆိုရင်လည်းငါမှအကျိုးမရှိတာကတော့အမှန်ပဲ။ကူးတဲ့အတွက်ကြောင့်ငါမှဗန်နေနိုင်မှုမှမရှိဘူး။လုံးလာဝရိယရဲ့အကျိုးဆိုတာအဲ့လိုရှင်းရှင်းလင်းလင်းမြင်ဖို့လိုတယ်နော်တခါကြီးမိုင်းညာဟုတ်ရလားကိုဗျာလောင်းကဘလို့စဉ်းစားတော့ဒါကိုတူးမယ်တူးလို့ရေရရင်ရှင်းမယ်မရရင်တော့ပိန်မယ်ပေါ့မတူးဘူးဆိုရင်တော့ပေကြပေါ့ပေဖို့ပဲရှိတယ်အဲ့တော့တူးကြတယ်ပေါ့အဲ့လိုတူးရင်လည်းတဖြည်းဖြည်းနဲ့လက်သွားတာအတောင်60လောက်သာရောက်ရောရေရဲ့အရေးရောမတွေ့ရအောင်အဲ့လိုနဲ့စိတ်ကြည့်ပြီးတော့ဆက်ပြီးတော့တူးရင်လည်းဘာဖြစ်တုံဆိုတော့ကြောက်ကြရေးခံတယ်အဲ့ဒီကြတော့မှသူတွေကလုံးဝလက်လျှော့သွားကြတယ်။သင်ကအတွင်းကြီးအတောင်60ကြီးနဲ့တဲ့တွင်းကြီးဆိုတော့နည်းတဲ့အနဲ့ကြီးမှမဟုတ်ဘဲနဲ့။အဲ့တော့ဘုရားလုံးကအကုန်လုံးပြန်ပြက်သွားကြတော့မပြည့်ချင်ဘူး။ငါတော့ဒီနေရာမြစ်ပေါက်တာအတကားမဟုတ်ဘူးပေါ့။အဲ့ဒါနဲ့သူအဲ့ဒီကြောက်ပြာကြီးကိုကတ်ပြီးတော့နားနဲ့ကတ်ပြီးတော့ထောင်းတော့အောက်မှာရေစီးလံပဲ့တဲ့ကြားရတယ်တဲ့။အဲ့ဒီတော့မှဘုရားလုံးကအကုန်လုံးကိုပြန်စီရုံးတယ်။ဒီကြောက်ပြာကြီးကိုပေါ့အောင်ထုရပါ။ငါကအားမရှိလို့မထုနိုင်ဘူး။ဘယ်သူမှအဲ့ဒါကိုမလုံးနိုင်ဘူးအကုန်လုံးလုံးလာဝရိယချော့တယ်ဒါပေမဲ့အဲ့ဒီတဲကအကောင်မောင်းတန်လူလင်တယောက်ကတော့သူထုမယ်ပေါ့အဲ့ဒါနဲ့ဘုရားဆောင်ကသူ့ကိုဘာပြောတော့ဆိုတော့အမောင်းနဲ့ငါအပဝင်တဲ့အပဝင်ဟောဒီလူတွေအကုန်လုံးရဲ့အသက်ရှင်ရေးဟာတင့်ပေါ်မှာပဲမူတည်နေတယ်ဒါကြောင့်မို့လို့တင်ကြိုးစားလိုက်ပါလုံးဝမချော်ပါနဲ့ပေါ့အဲ့ဒါနဲ့ဘုရားဆောင်ကအဲ့ဒါလိုပြောတဲ့အခါကျတော့အဲ့ဒီလူကအဲ့ဒီကြောက်ပြာကိုထုတာထုတဲ့အခါကျတော့မလျှော့တဲ့ဇလုံးလမ်းနဲ့ထုတော့ကြောက်ပြာကစပိုင်းကျိုးပြီးတော့အောက်ကိုကြားရောအဲ့ဒီမှာရေတွေကအပေါ်ကိုထောင်းတက်လာတယ်။တို့ပြောရတော့သူတို့မသိဘူးပေါ့။နော်အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီရဟန်းတော်ကိုအဲ့ဒီတုန်းကအဲ့ဒီကြောက်ဖြာကြီးကျိုးအောင်ထုတာသူများမဟုတ်ဘူးသင်မယ်တဲ့မြတ်စွာဘုရား။ဟုတ်လား။အဲ့ဒီတုန်းကအဲ့လောက်ကြိုးစားခဲ့ပြီးလာမှအခုအဲ့ဒါကတန်ဖိုးရှိတဲ့အရာကိုရှာဖွေတဲ့နေရာမှာလျှော့တာဒါမကောင်းဘူးပေါ့။ရေရှာတုန်းကတောင်အဲ့လောက်ကြီးကြိုးစားခဲ့တာတရားရှာတာဟာအဲ့ဒါတက်ပို့ပြီးတော့ကြိုးစားတဲ့နေဆိုတဲ့အဓိပ္ပာယ်အကြီးနဲ့တရားနဲ့ကဘုရားကတန်ဖို့ရှိတာတော့တရားကပို့တန်ဖို့ရှိတာပေါ့ရေကရလို့အသက်ရှင်ရင်ဒီတဘောပြီးရင်တော့တရားမှတရားမှပဲလေဟုတ်တယ်မဟုတ်လားတရားတကယ်ရပြီဆိုရင်နောက်အမြဲထာဝရမတရားဘူးပေါ့ဟုတ်ရလားဒါကြောင့်မြတ်စွာဘုရားကယဟန်တော်ဒီကိုဗာပြောတုံဆိုတော့အကိလာနုအကိလာတုနောမပြင်းကြီးတဲ့ကုံတွေဟာတဲ့နော်ဝဏ္ဏပတိဟောဒီတေလန်ကြီးမှာပပန်ကြီးကိုအဝိန္ဒံသူတို့ရတယ်တဲ့မပြင်းကြီးပဲနဲ့ကြိုးစားတဲ့အတွက်ကြောင့်ဒီကိုသူတို့ရတယ်တဲ့။အဲ့ဒီလိုပဲတဲ့ဝရိယပလူပပန်တော့အာအစွမ်းနဲ့ပြည်စုံတဲ့အကိလတုံတော့မပြင်းကြီးတဲ့ပုံကိုယ်တွေဟာနော်ကြိုးစားအထုတ်တဲ့အတွက်ကြောင့် ဟရိယတနှလုံးသားရဲ့တန်တိန်တကယ်ငြိမ်းချမ်းခြင်းကိုဝိညာဉ်ကြောင့်ရနိုင်နေတယ်။ဒီစကားလေးကိုဦးဇင်ကအလုံးသဘောကြတယ်။ဒီကုန်းတဲ့တွေဟာမပြင်းကြီးပဲနဲ့တကယ်ကြိုးစားအားထုတ်ပြီးတော့သူ့ပေါ်ရှာဖွေတဲ့အတွက်ကြောင့်ပါကိုရတော့ရေကိုရတယ်။ဟုတ်လား။ရေရတော့အစာပြေတယ်။အကုန်လုံးသူတို့အေးချမ်းသွားတယ်အသက်ရှင်ရတယ်ပေါ့။အဲ့လိုပဲဦးဇင်တို့ဒီတရားဓမ္မနဲ့ပတ်သက်ပြီးတော့မ ဆိတ်နှလုံးရဲ့ငြိမ်းချမ်းခြင်းကိုဝိညာဉ်ရနိုင်တယ်ခုဒီကမှာတော့ဥစဉ်တော့ဟိုဒီတိုင်းနေနေတော့တိတ်ပူလာတယ်လို့တော့မထင်ဘူးပေါ့လေဟုတ်လားဒါဒီများသောအဖြစ်တော့ပုထုရှင်ရဲ့ဆိတ်နှလုံးဟာပူလောင်နေတာရှုပ်ထွေးနေတာတွေကတော့အနေနဲ့အများရှိနေတာအမှားပဲဟုတ်လားအဲ့ဒီရှုပ်ထွေးနေတဲ့ပူလောင်နေတဲ့ဆိုတာကလည်းပဲဟိုတာမန်အဖြစ်တော့တိတ်ပြီးတော့မထင်ရှားဘူးလို့ဆိုနိုင်တယ် ဒီလိုနေရတဲ့အနေထားတရားဓမ္မမရှိတဲ့အနေထားဟာအလုံးတရားမှရှုပ်သွေးတဲ့ပူလောင်နေဆိုတာကိုပြီးတော့သိတာသင်ရှားမယ်လို့ထင်တယ်ဟုတ်ရဲ့လားအေးဒါကြောင့်ပိဋကတ်ဘောင်းတရားတော်ကိုယ့်ရဲ့စိတ်နှလုံးမှာပူလောင်မှုရှုပ်သွေးမှုတွေအများကြီးရှိတယ်ဆိုတာကိုလည်းပဲအမှန်တိုင်းသိဖို့လိုတယ်ဟုတ်လားအဲ့ဒီပူလောင်မှုရှုပ်သွေးမှုတွေပျောက်ပြီးတော့တကယ်ငြင်းအေးခြင်းဆိုတာကိုရခြင်းလဲဆိုလို့ ဒီမင်္ဂလာ၄ပါးကဆက်ဆက်မှုအကြီးအကျယ်ရှိတယ်နော်တပရင်ဇမစီရရင်သီလသမာဓိပညာအကျင့်လို့ဆိုကြပါတော့အဲ့ဒါကိုကျင့်ရခြင်းဒီမင်္ဂလာအဲ့ဒါကိုကျင့်ရင်ပါရမှာတော့အရိယသစ္စာနာတတနာသစ္စာ၄ပါးကိုထိုးထွင်းသိမယ်သစ္စာ၄ပါးကိုထိုးထွင်းသိတဲ့မဉ္ဇဉ်ရရင်ပူဉ္ဇဉ်ရပြီးတော့နိဗ္ဗာန်တတ္တိကိရိယာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြရမယ်ဒါရင်ဆက်ဆက်မှုမရှိဘူးလားအကြောင်းအကျိုးသဘောလို့ပြောလို့မရဘူးလားဗျာရတယ်နော်တပနဲ့ဇမစီရတကယ်မြင့်မြတ်တဲ့အကျင့်ကိုတကယ်ကျင့်မယ်ဆိုလို့ရှိရင်ရိယသစ္စာနာတတ္တနာနိဗ္ဗာန်တတ္တိကိရိယာသစ္စာ၄ပါးကိုထိုးထွင်းသိပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြရမယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာတပနဲ့ဇမစရိယဟုတ်လားမြတ်သောအကျင့်လို့အတူတူပြောကြပါကြနော်တပကသီလဇမစရိယကတမာရီပညာဦးဇင်းစကားတွေထပ်နေပါပြီဟုတ်လားအဲ့ဒီဥစ္စာတွေကိုတိုင်းနဲ့တည်းပါဝင်အောင်ကျင့်သုံးသွားမယ်ဆိုရင်ဘယ်အကျင့်ကိုကျင့်ရမလဲပရိပဌာန်တရား၄ပါးကိုကျင့်သုံးရမယ်ဟုတ်လားပရိပဌာန်ဘာဝနာကိုပွားများအထောက်ရမယ်ပရိပဌာန်တရားဆိုတာကကိုယ်ခန္ဓာမှာအကြောင်းအားလျော်စွာတစ်လက်ဆက်ဖြစ်ပေါ်နေတဲ့ရုပ်တဘာဝနာမ်တဘာဝလို့ဆိုရင်တဘာဝတရားမျိုးစုံတို့ကိုဖြစ်တိုင်းဖြစ်တိုင်းတတိကိုအကြီးအကဲနေရာမှာထားပြီးတော့နော်သိအောင်မြင်အောင်ကြိုးစားအထောက်အကူဒါတတိပဌံတရားကိုပွားများတယ်လို့ဆိုရတယ်ဟုတ်တယ်မို့လားဒုက္ခာယတွေဖြစ်တိုင်းသိမယ်ဆိုရင်ကာယ ानु ဘသနာတတိပဌံဟုတ်လားခံစားချက်ဝေဒနာတွေဖြစ်တိုင်းသိမယ်ဆိုရင်ဝေဒနာ ानु ဘသနာတတိပဌံစိတ်တွေဖြစ်တိုင်းသိမယ်ဆိုရင်စိတ်တ ानु ဘသနာတတိပဌံဓမ္မတဘာဝတွေဖြစ်တိုင်းသိမယ်ဆိုရင်ဓမ္မ ानु ပတ္တနာသတိဝိထာသတိဝိထာတရားဆိုတာကလူငယ်တွေနားလည်အောင်ပြောရရင်ကိုယ်ခန္ဓာရဲ့အကြောင်းကိုယ်ဘဝရဲ့အကြောင်းကိုအမှန်တိုင်သိအောင်မြင်အောင်ကြိုးစားအထောက်အကူပဲကိုယ်အကြောင်းကိုသိရတဲ့ဉာဏ်ဒီဒါကိုယ်အတွက်အကြီးမားဆုံးသောချမ်းသာဒုက္ခကိုဖြစ်စေမယ်တန်ဖိုးအရှိဆုံးဉာဏ်ပညာလို့ပြောရမှာပဲဟုတ်လားဒီမြင်အကြောင်းရာတွေကိုသိတဲ့ဉာဏ်ပညာကကိုယ်ကိုချမ်းသာဖို့အတွက်ဒီလောက်ကြီးအထောက်အကူမဖြစ်ဘူးဟုတ်လားကိုယ်ကြောင့်ကိုသိရတဲ့ဉာဏ်ပညာကလည်းကိုယ်ကိုတကယ်ချမ်းသာမှုဖြစ်ဖြစ်ပဲကိုယ်ဘဝရဲ့ပြဿနာတွေကိုကိုယ်ကိုယ်တိုင်ရှင်းနိုင်မယ်ဆိုတဲ့အသေးပင်ကိုလည်းတွေးလို့ရပါတယ်ဟုတ်တယ်လားဒါကြောင့်ပိဋကတော်တော်ကတော့သတိပဋ္ဌာန်ဘာဝနာကိုပွားများပြီးတော့ကိုယ်ကြောင့်ကိုသိအောင်ကြိုးစားရမယ်ဟုတ်လားကိုယ်ကြောင့်ကဘာလဲကိုယ်ခန္ဓာရဲ့တဘာဝကဘာလဲဒါလည်းပဲသိသိဆရာရှိတယ်ပေါ့တကယ်တမ်းကဒကာဓမ္မတို့ဦးရှင်တို့ဘဝရဲ့တဘာဝကဘာလဲဒီခန္ဓာရဲ့တဘာဝကဘာလဲမမြဲတဲ့သဘောဟာဒီခန္ဓာရဲ့တဘာဝပါပဲဟုတ်တယ်မို့လားဆင်းရဲတဲ့သဘောဒီနေရာမှာဆင်းရဲတယ်ဆိုတာကမမြင်လို့ကိုအကောင်းမဟုတ်တာကိုကြည်ရပြီးတော့ပြောတာဘဝမှာဘာတွေပဲဖြစ်ဖြစ်ပြီးစီးသွားတာပဲထုတ်ပြောက်သွားတာပဲကုန်ခန်းသွားတာပဲဆိုတာမထင်ရှားဘူးလားဒီနေရာမှာကိုဟာတကယ်တမ်းကတော့တည်တတ်နေအောင်ထိမ့်သိမ့်ထားလို့မရအောင်ဘဝဆိုတာဝေဖွားရာကနေတည်ဆုံးခြင်းစီကိုတစ်လက်စက်အလွန်မြန်တဲ့အရှိန်အဟုန်နဲ့တွားနေတာပါရက်နေတာမဟုတ်ဟုတ်လားဒါကြောင့်ဘေးရာကမှကိုဟာထုတ်ကင်လို့မရဘူးဘေးရာကမှကောင်းလာပါတယ်ဆိုပြီးတော့ထိမ့်သိမ့်ထားခြင်းလို့မရဘူးရက်တန့်ထားခြင်းလို့မရဘူးတလက်ရက်အချင်းအဟုန်နဲ့ဘာဖြစ်နေတော့ကြောင်းလဲနေတယ်ဟုတ်တယ်မဟုတ်လားဆိုတော့တော့ကတရားဆန္ဒကစားကအနေအထားမျိုးလေးတွေအခု လို့မှမရနိုင်တော့ဘူးဟုတ်လားသာဝရတောက်ွယ်သွားပြီပြီးဆုံးသွားပြီဟုတ်တယ်မဟုတ်လားဒီအခုအနေထားလေးဟာလေခဏနေရင်ဒါပြီးဆုံးသွားမှာပါပဲအဲ့ဒီဘုရားမှာဘာတွေပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ပါစေအရှင်ကြည်တာပဲဖြစ်တယ်ပြောပြောအရှင်မကြည်တာတွေပဲဖြစ်တယ်ပြောပြောစိတ်တိုင်းကြတယ်ပဲဆိုဆိုစိတ်တိုင်းမကြဘူးပဲပြောပြောဘာပဲပြောပြောပါဖြစ်ချင်တာဖြစ်ပါစေပြေကြတာကဖြစ်လာသမျှအရာတွေဟာပါတို့ပျက်စီးချုပ်ပြောင်းသွားတာပါပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဉာဏ်ကျင့်ရှိသမှုရိယဓမ္မသဗ္ဗန္တံနိရောဓဓမ္မံတိဒီမှာကြွေးဖို့တော့ဒီစကားလေးဓမ္မစကြာထဲမှာနော်ယံကိဉ္စီသမှုရိယဓမ္မသဗ္ဗန္တံနိရောဓဓမ္မံတိဘာတွေပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ကောင်းကောင်းဆိုးဆိုးဟုတ်ရလားအဲ့ဒါတွေအကုန်လုံးကမဖြစ်သွားတော့ချုပ်ပြောင်းသွားတယ်ပြီးဆုံးသွားတယ်ဒါဟာဘဝရဲ့သဘောပါပဲသို့တော့အဲ့ဒီလောက်ထင်ရှားတဲ့သိတာတဲ့ဒီသဘောဝဘုပဲဒကာရမတို့ဦးဇင်းတို့တွေကမသိကြဘူးမမြင်ကြဘူးမသိကြဘူးမမြင်ကြဘူးဆိုတာကသိနိုင်တဲ့အစွမ်းမြင်နိုင်တဲ့အစွမ်းမရှိလို့မဟုတ်ဘူးတတိမေလျောခပ်ပေါ်ပေါ်နေတဲ့အတွက်ကြောင့်မသိတာဟုတ်တယ်မဟုတ်လားပမာဒတရားစွမ်းမိုးနေတဲ့အတွက်ကြောင့်မသိတာတတိမမူလို့ကိုယ်ကိုမမြင်တာတတိမူရင်တော့ကိုယ်ကိုမပြောနဲ့မြူကိုတောင်မြင်နိုင်တယ်ဒါကြောင့်ဘဝမှာဒီကြည့်ကြရတဲ့အဋ္ဌဉာဏ်တမိုးရှိတဲ့အဋ္ဌဉာဏ်ကိုရဖို့အတွက်တကယ့်အခြေခံအကြုံတရားကတော့ဘာလို့ဆိုရင်တတိပဲဟုတ်တယ်မဟုတ်လားတတိရှိလို့ရှိရင်ဘဝကြာကြောင်းခန္ဓာရဲ့အကြောင်းကိုအမှန်တိုင်းမသိကြအောင်ဘာမှမရှိဘူးဟုတ်တယ်နော်ဒီဒါကြောင့်ပိဋကပေါင်းသူတော်ကတော့သတိပဋ္ဌာန်ဘာဝနာကိုပွားများပြီးတော့ခန္ဓာရဲ့သဘာဝဖြစ်တဲ့မမြဲခြင်းသဘောမမြဲလို့မဟုတ်ကိုအကောင်းမဟုတ်တဲ့သဘောဟုတ်လားပြီးတော့ဒီမမြဲတာကြီးကိုလည်းပဲမြဲအောင်ဘယ်သူမှလှုပ်လို့မရတဲ့မကောင်းတာကြီးကိုကောင်းအောင်လည်းဘယ်သူမှမလှုပ်လို့မရတဲ့သူ့သဘာဝတိုင်းသူဒီတိုင်းပဲသွားနေတယ်ဒါကိုဘယ်သူမှအစိုးမရမပိုင်တာတဲ့သဘောဟုတ်လားဒီအနိစ္စဒုက္ခအနတ္တဟာဘဝခန္ဓာရဲ့သဘောတဘာဝလို့နားလည်ထားရပါဒါကိုပဲဦးဇင်းတို့သင်္ခါရတရားတို့ရဲ့လက္ခဏာလက္ခဏာဆိုတဲ့အတုံးလုံးလေးမပါဘူးလားအေးသင်္ခါရတရားလို့သိနိုင်ကြအောင်အမှတ်အသားပေါ့ဒါကြောင့်ဒီဦးဇင်းတို့အနိစ္စဒုက္ခအနတ္တကိုလက္ခဏာရဲ့၃ပါးလို့လည်းမသုံးနှုံးဘူးလားသုံးနှုံးတယ်အဲ့တော့ဦးဇင်းတို့တကယ်စစ်မှန်တဲ့ဉာဏ်ပညာဆိုတာဒီလက္ခဏာရဲ့၃ပါးကိုတကယ်သိမှဒါပညာအစစ်ကိုရတယ်လို့ဆိုတာဟုတ်လားဒါကိုလည်းပဲဦးဇင်းတို့ပြီးပိဿဘောင်တရားတော်တို့အနုဘောဓဉာဏ်တွေနဲ့အနုဆိုတာအဖမှန်ထက်ထက်ဘောဓဆိုတာသိတာလို့စောစောကပြောတယ်နော်အဖမှန်ထက်ထက်သိအောင်လုပ်မယ်ဆိုရင်နောက်ဆုံးတနေ့မှဖြစ်မယ်တော့ပတိဝေဒဉာဏ်တစ်ချက်သေးနဲ့တစ္ဆာလေးပါးကိုသိပေဆိုင်ပွားတစ္ဆာအားဖြင့်လေးပါးပိုင်းခြားပြီးတော့ဒီကားလေးသိတဲ့အနေအထားကိုမရောက်နိုင်ဘူးလားရောက်နိုင်တယ်ဒါကြောင့်ပိဿဘောင်တရားတို့ဒီနေ့မင်္ဂလာတရားကတော့ဟိုအရှင်းအမြင့်ဆုံးမင်္ဂလာတရားလို့ဆိုရမှာပေါ့နော်ဒီမင်္ဂလာတရားတွေပြည့်စုံဖို့အတွက်ဘာကိုကြိုးစားရမှာလို့ဆိုတော့ပရိပဌာန်တရားကိုကြိုးစားအထောက်ရမယ်ဆိုတဲ့အဓိပ္ပာယ်ပါဟုတ်လားအဲ့တော့ဦးဇင်းတို့မနက်ဖြန်ရောက်ရင်တော့ဘုဒ္ဓတာလောကဓမ္မိဟိစိတ်တံယတနာကံပတိလောကဓာတရားတွေနဲ့ပတ်သက်ပြီးတော့ဉာဏ်နာအရှင်မြတ်များဟာတုံ့လုံးမှုမရှိဘူးဆိုတာနဲ့ပတ်သက်တဲ့မင်္ဂလာတရားအဲ့တော့မနက်ဖြန်မှာတော့ဦးဇင်းတို့လောကဓာတရားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအကျေပြန်ဝန်ကြိုးစားရနာကြရတာပေါ့နော်အဲ့တော့ဒီကနေ့ဦးဇင်းတို့မင်္ဂလာဘဏ္ဍပါတို့များ၄ပါအတူရှင်တို့ဒီကနေ့ဟောဖို့ပြောဖို့အချိန်လည်းရှိသွားပါပြီနော်အတူရှင်တို့တပဆိုတဲ့မင်္ဂလာကျမစီယာဆိုတဲ့မင်္ဂလာအရိယသစ္စာနာတတနာဆိုတဲ့မင်္ဂလာနိဗ္ဗာန်သစ္စိကရိယာယဆိုတဲ့မင်္ဂလာဒီမင်္ဂလာတရား၄ပါးနဲ့ပြည့်စုံဖို့အတွက်ပရိပဌာန်ဘာဝနာလုပ်ကိုကြိုးစားအထုတ်ပြီးတော့မင်္ဂလာရှိအောင်နေနိုင်ကြတဲ့မင်္ဂလာရှိကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးရှင်တို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ဗျာဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓတုဘာဝိနတရာဒုခိဝန္တုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတ္တသဗ္ဗဓမ္မတုဘာဝိနတရာဒုခိဝန္တုတိဘဝတုသဗ္ဗမင်္ဂလာရကံသာသဗ္ဗသံဃာတုဘာဝိနတရာဒုခိဝန္တုတိဒေတဝါကတေတရားနာဘုဒ္ဓပေါင်းတော်ကောင်းသောသာတာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလာလောကိလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတုကောင်းဆိုဟာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတ္တမိဂရုခန္ဓာကိုယ်ဝဆောင်ကျက်နေကြကုန်သောနမိဂရုငယ်ဆောင်ကျက်နေကြကုန်သောနမိဂရုတာနာမိဂရုကဘာကိုဆောင်ကျက်နေကြကုန်သောနာမြနာကောင်းတာပေါ့တို့ကလည်းပဲသက္ကံတို့ကောင်းဆိုဟာမသိဆောင်ရှုပ်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓတုဘဝိနငင်္ဂဝါလူသေးစုမကပွင့်တော်မူကြတဲ့သောတောတာဘာဘေရှင်ကိုတော်မြတ်တို့ရဲ့
the good is so underwater to Jalagao. Lavadamanuwa we now. Melina Pulida, they can really use your daughter, and don't yet do yet the good is so underwater to Jalagao. Lavadamanuwa we now. Megatan Leo, Pulatan Leo, so Dosia Doria, and I can get to Nedawa. Dila, Gundama, Dio, Pina, Gundu, and Pino, the Mira, the Buddhi Tanga. ရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တခုတည်းသောအာလုဘောတော်တို့ကြောင့်၎င်းတရားနေရောညပါဘေကမဆိုင်ရှင်ရှိတိုင်းရှင်ရှိတိုင်းဒုက္ခကိုစိတ်နှပြချမ်းပါချမ်းသာရဲ့ရှိရာဂုံတိဘဝတို့ကောင်းစွာမပင်ဖြစ်တော်မူကြပါစေတည်း